Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဩဂုတ်လ19ရက်တောက်ကြနေညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ဤရန်ကိုဒေါ်လာတန်လျာပေးတာဟာတရားခံတွေလွတ်မြောက်ရေးကိစ္စမှာတွန်းအားဖြစ်စေဖို့ပဲဖြစ်ပြီးပြန်ပေးငွေမဟုတ်ဘူးလို့အမေရိကန်အစိုးရကပြောပါတယ်။မဲဆွယ်စည်းရုံးပွဲတွေတွင်သူစစ်လုကိုလို့ပြောခဲ့ဘူးတာတချို့တွေနောင်တော့ရမိကြောင်း Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပထမဆုံးအကြိမ်ပြောပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာတရုတ်သမ္မတနဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုမနက်နာဆင်ရမယ့်သတင်းလွှာတွေထဲမှာတော့တရုတ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအများစိတ်ဝင်စားနေတဲ့မြစ်ဆုံကိစ္စနဲ့ပတ်သက်လို့အခုလို့ပြောပါတယ်။
With regard to Ms. Song, as you know, we have formed a commission, and it's for the commission to find out what the best answer is.
Ms. Song ye pyan le tong tat phu twet committee tia phwe si tha kae bi chang ne tacha nang na nai ngan pu paw saung ywe ye kaisa yat twe chang ko nai ngan daka tadin twe pi pi chin na sin nai ma le shin. Takha Thai nai ngan ma MOU ne tyo win alou lou ni ja de Myanmar alou tama twe ha Thai alou shin ga la kha ko chei man thau ma pe lo san na pya bi set yon ga thwat khwa kae ja ba de. နိုင်ငံတကာသတင်းလွှာတွေထဲမှာတော့ဒီနှစ်နွေရာသီအိုလံပစ်ကစားပွဲရဲ့အင်ရှင်ဘရာဇီးနိုင်ငံမှာကစားပွဲကျင်းပတဲ့အတွက်လူမှုဘဝတွေဘလို့ထိခိုက်နစ်နာခဲ့တာတွေရှိသလဲဆိုတာကိုလည်းပြောပြပေးသွားမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြွကြကြော်သိမ်းတဲ့နန်းလောင်တို့ကကြေညာပါမယ်ရှင
်အမေရိကန်နိုင်ငံကနေအီရန်နိုင်ငံကိုပေးခဲ့တဲ့အမေရိကန်ဒေါ်လာတန်လျာဟာတီယူရန်မှာထင်းထင်းခံထားရတဲ့အမေရိကန်နိုင်ငံသားတွေလူမျိုးရေးတွန်းအားဖြစ်စေဖို့ပေးခဲ့တာလို့သမရအဘမအဆူရကဂျာတာပရီနေမှာပထမဆုံးအကြိမ်လူသိရှင်ကြားရှင်းရှင်းလင်းလင်းပြောလိုက်ပါတယ်။အဲ့ဒီငွေတွေပို့ပြီးတရက်ထဲမှာပဲအီရန်နိုင်ငံကလည်းအမေရိကန်တရားခံ၄ဦးကိုပြန်လွှတ်ပေးခဲ့တာဟာတရားခံတွေလွတ်အောင်ပြန်ပေးငွေပေးတာမဟုတ်ဘူးလို့သမရအဘမကဒီလောက်အဆောက်အအုံမှာညင်းထားတယ်လို့အီရန်ဘက်ကလည်းတရားခံတွေလွှတ်ပေးလိုက်တာကအပေးယူလုပ်တဲ့ကိစ္စတချို့ကြောင့်သာဖြစ်တယ်လို့ဆိုခဲ့တာပါ။အခုလိုငွေကြေးလွှဲပြောင်းပေးတဲ့ကိစ္စကိုလည်းဇန်နဝါရီလအတွင်းအီရန်နျူကလ িয়ার ရေးသဘောတူညီမှုရလိုက်ပြီးနောက်တစ်နေ့မှာကြေညာရဲလို့ထောက်ပြပါတယ်။1989ခုနှစ်တွေတုန်းကအမေရိကန်တို့ကျွန်တော်နောက်ခံပေးထားတဲ့အီရန်ရဲ့နောက်ဆုံးမင်းဆက်ရှားဘီရင်နဲ့လက်နက်အရောင်းဝယ်သဘောတူညီချက်တရက်ပြပြသွားပြီးတဲ့နောက်အီရန်ကငွေကိုပြန်ပေးအပ်ဖို့ညှိနှိုင်းခဲ့တဲ့ကိစ္စနဲ့အီရန်မှာထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးဖို့ဆွေးနွေးချက်တွေကိုတီးကြစီလုပ်ခဲ့တာလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျွန်ကော်ဘီကကြာတာပရီနေမှာထပ်ပြောပါတယ်ပြန်လွတ်လာတဲ့လူတွေကတော့ Washington Post သတင်းစာရဲ့ Iran ဌာနခွဲမှု Jason Ryzaian, Marine စစ်ပြန် Emilia Hekmati, Korean သင်းအုပ်ဆရာ Said Abedin နဲ့ပြန်မလွတ်ခင်အထိဘယ်မှာရှိနေကြမှန်းမသိခဲ့ရတဲ့ Nozra Tola Khosravi Rutsari တို့ဖြစ်ကြပါတယ်
။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူအပြင်းထန်ပြောခဲ့မှုတာတချို့နဲ့ထိခိုက်နစ်နာစေတဲ့အပြောဆိုတချို့နဲ့ပတ်သက်ပြီးနှောင့်နှားရမိတဲ့အကြောင်းကြာတာပရင်းတွေကပြောပါတယ်။သူမဲဆွယ်စီယုံပွဲရဲ့အမတ်တင်ကတာလို့ဖြစ်နေတဲ့အဲ့ဒီအပြောဆိုတွေနဲ့ပတ်သက်ပြီးဒါဟာဖြင့်ပထမဆုံးအကြိမ်သူသိရှင်ကြားဝန်ခံပြောဆိုတာပ
ါ Sometimes in the heat of debate and speaking on a multitude of issues you don't choose the right words
အကြိမ်နဲ့စကားစစ်ထိုးနေချိန်တွင်ကိစ္စရမျိုးစုံကိုပြောဆိုနေချိန်တွင်မှာတခါတခါစကားလုံးအတုံးအုံးကိုအမှန်တိုင်းမယွေးနိုင်ပါဘူးယုံသည်ဖြစ်စေမယုံသည်ဖြစ်စေကျွန်တော်အဲ့ဒီအတွက်နှောင့်သားရမိပါတယ်အထူးသဖြင့်တော့အဲ့ဒီအပြောဆိုတွေကြောင့်ပုံကိုရေးထိခိုက်ခံစားမှုဖြစ်စေတဲ့အခါမျိုးတွေမှာပါလို့မြောက်ကာရိုလိုင်းနားပြည်နယ်ရှာလော့တ်မြို့မှာဂျာရာဘီနေကလုပ်တဲ့မဲဆွယ်စည်းရုံးပွဲအတွင်းထရမ့်ကပြောတာပါခဏကြာပြီးတဲ့နောက်မှာတော့ထရမ့်ဟာပုံမှန်အပြောဆိုအတိုင်းပြန်ဖြစ်သွားပြီးတော့သမ္မတဘရိုက်အိုဘားမားကိုလူလိမ့်ဆိုပြီးတော့ပြောပါရယ်။အီရန်နိုင်ငံကိုဒေါ်လာတန်400ပေးခဲ့တာဟာဒီစကန်နဲ့အတွက်ပြန်ပေးငွေအဖြစ်ပေးခဲ့တာမဟုတ်ဘူးဆိုပြီးသမ္မတအိုဘားမားကညင်းတာကြောင့်ထရမ့်ကအဲ့ဒီလိုပြောတာပါ။ဟီလာရီကလင်တန်ကိုလည်းအတူတူသမားအဖြစ်ထရမ့်ကဆူဆွဲပြောဆိုပါရယ်။ဘာကြောင့်လဲဆိုတော့ကလင်တန်ဟာအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေကိုမဲလက်မှတ်တွေအဖြစ်ပဲမြင်ပြီးတော့သူတို့ရတဲ့အခွင့်အလမ်းတွေကိုမျက်ကွယ်ပြုတယ်ဆိုပြီးတော့ထရမ့်ကပြောတာပါဒီမိုကရက်တစ်ပါတီနဲ့ Liberal Mover တွေဟာအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေအတွက်မအောင်မြင်ခဲ့ဘူးဆိုပြီးတော့သူသာအရွေးခံရရင်သိတ်ကိုအံ့ဩဖွယ်ကောင်းတဲ့ရလတ်တွေဖြစ်စေရပါမယ်လို့ကြေညာပေးပြီးတော့အဲ့ဒီမဲဆန္ဒရှင်တွေကိုထရမ့်ကမဲဆွဲစည်းရုံးပါတယ
်စီးရီးယားနိုင်ငံရဲ့ကုသရေးဝန်ကြီးချက်ချာမြို့တော်အလပိုမှာမကြာသေးခင်သတင်းပတ်တွေကဆက်လို့တိုက်ပွဲတွေပြန်ပြင်းထန်နေပြီးအာလဘိုတမျိုးလုံးလွမြောက်တဲ့အထိဒီတိုက်ပွဲအရှင်ကိုဆက်ထိန်သွားမယ်လို့ Fath al-Sham အစွန်းအောက်ဖွဲ့ခေါင်းဆောင်ကပြောပါတယ်။ဗိုလ်ထုနေက UK ရုပ်သံ Sky News နဲ့မေးမြန်းကမ်းမှာအဖွဲ့ရဲ့အဓိကခေါင်းဆောင် Mustafa Mohammed ကအဲ့လိုပြောသွားတာပါ။အရင်တုန်းက Nusra Dawood လို့လူသိများပြီးတိတ်မကြသေးခင်ကမှ Fath al-Sham လို့နာမည်ပြောင်းထားတဲ့ဒ ဒီအစွန်းရောက်အဖွဲ့ဟာအမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ရုရှားလေကြောင်းတိုက်ခိုက်မှုတွေကိုရှောင်ရှားဖို့ကြိုးစားတဲ့အနေနဲ့အယ်ဂိုင်ဒါအဖွဲ့နဲ့ဆက်ဆက်ကိုဖျက်တောက်နေပုံရပါတယ်။လက်ရှိတိုက်ပွဲတွေကြောင့်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေအခက်အခဲကြုံနေရတာပါ။စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်စတက်ဖန်ဒူမစ်စတူရာကတော့စီးရီးယားရေးရာကော်မတီရဲ့ကြာသပတေးနေ့ကအစည်းအဝေးကိုအချိန်မတိုင်ခင်မှာပဲညှိနှိုင်းလိုက်ပါတယ်။အကူအညီတွေဖြန့်ဝေပေးနိုင်ဖို့အခက်အခဲကြုံနေရချိန်မှာဒီအစည်းအဝေးလုပ်နေတာကအဓိပ္ပာယ်မရှိဘူးလို့အထူးသံတမန်မစ်စတူရာကပြောပါတယ်။ရုရှားနဲ့အမေရိကန်ဥဆောင်တဲ့ဒီကော်မတီဟာစစ်ပွဲတွေကြားဒုက္ခရောက်နေတဲ့အရပ်သားတွေကိုအကူအညီပေးနိုင်ဖို့အတွက်ဆီးရီးယားမှာအကြမ်းဖက်တိုက်ခိုက်မှုတွေရောပါရေးဆောင်ရွက်ဖို့ရည်ရွယ်ဖွဲ့စည်းထားတာပါ။အာလပိုမြို့မှာတိုက်ခိုက်မှုကိုအပတ်စဉ်48နာရီရက်ဆိုင်ထားနိုင်ဖို့ကုလသမဂ္ဂကမျှော်လင့်ကြိုးစားနေတာပါ
။အမေရိကန်အနောက်ဘက်ကယ်လီဖိုးနီးယားပြည်နယ်အလဲပိုင်းကန်ယိုရန်ကဆန်တာဘာဘရာမြို့ရဲ့နယ်ဖက်တွေမှာတော်မီတွေလောင်ကျွမ်းနေပါတယ်။ကြာရပရင်နေပါပဲဧကပေါင်း900လောက်ကိုခတ်မှန်များမိကူသွားတာပါတော်မီတွေကြောင့်အများပြည်သူအပန်းဖြေစကန်ချတဲ့နေရာတစ်ခုနဲ့ယောက်ျားလေးလေ့ကျင့်ရေးစကန်တစ်ခုကိုလည်းဖေးလို့ရပြောင်းရွှေ့လိုက်ရပါတယ်မိဆလောင်တဲ့နေရာကိုသိထားတယ်လို့မိသက်ဌာနအစိုးရတာဝန်ရှိသူတွေကပြောပေမဲ့ဘာကြောင့်အခုလိုမိလောင်ကျွမ်းရတယ်လဲဆိုတဲ့အကြောင်းရင်းကိုမသိရသေးသလိုမိလောင်မှုကြောင့်လည်းတရားထိခိုက်တရားရသူတွေတော့မရှိပါဘူး
UA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြညပဲ့တရုံတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။ဒီဥနိုင်ငံမှာရောက်နေတဲ့ဒေါ်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာတော့တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံအနာဂတ်ဆက်ဆံရေးကိစ္စတွေကိုဆွေးနွေးပါတယ်။ဒေါ်ဆန်းစုကြည်ရဲ့အခုခီးစဉ်ဟာမြန်မာနိုင်ငံမှာအစိုးရအသစ်ဖွဲ့စည်းပြီးကြတဲ့အခါဆိုရင်တရုတ်နိုင်ငံပထမဆုံးခီးစဉ်ဖြစ်ပြီးတော့ဒီခီးစဉ်ဟာနှစ်နိုင်ငံအကြားပြီးပြည့်စုံတဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုဖွံ့ဖြိုးတိုးတက်ဖို့အခိုင်အမာတွန်းအားပေးလိမ့်မယ်လို့ယုံကြည်တဲ့အကြောင်းတရုတ်သမ္မတကပြောပါတယ်။မြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့ကိစ္စကိုတရုတ်အနေနဲ့အထူးအရေးကြီးတဲ့ကိစ္စရဖြစ်သဘောထားတဲ့အကြောင်းနှစ်နိုင်ငံဆက်ဆံရေးမှာတိုးတက်မှုအသေးရဖို့နိုင်ငံပြည်သူတွေအတွက်ခိုင်မာတဲ့အကျိုးကျေးဇူးတွေပေါ်ဆောင်နိုင်ဖို့အတွက်မှန်ကန်တဲ့လမ်းကြောင်းအတိုင်းဆက်သွားသင့်ပါတယ်လို့တရုတ်သမ္မတကပြောပါတယ်။ဒေါ်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်းတုန်းကတော့အာရှအခြေခံစောက်ဝင်ဖွံ့ဖြိုးရေးဘဏ် AIIB ဘဏ်ကတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။အဲဒီနောက်တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချင်းနဲ့လည်းတွေ့ဆုံတယ်လို့မြန်မာနိုင်ငံခြားရေးဌာနက VOA ကိုပြောပါတယ်။တရုတ်နိုင်ငံ၅ရာခီးစဉ်ဖြစ်ဩဂုတ်လ18ရက်နေ့ကတည်းကရောက်နေတဲ့ဒေါ်ဆန်းစုကြည်ဟာမနေ့တုန်းကလည်းတရုတ်ဝန်ကြီးချုပ်လီခဲချန်နဲ့တွေ့ဆုံဆွေးနွေးပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းကကမ္ဘာလှည့်ခီးသည်တွေအသွားများတဲ့နေရာတွေမှာဘုံးတွေပောက်ကွဲခဲ့တာကြောင့်နိုင်ငံခြားသားတွေအပါအဝင်လူ30ကျော်သေဆုံးဒဏ်ရာရပြီးတဲ့နောက်သတင်းတစ်ပတ်ကြာမှာတော့ကမ္ဘာလှည့်ခီးသည်လုပ်ငန်းအမြန်ပြန်မီနလန်ထူလာဖို့မျှော်လင့်ထားကြပါတယ်။ဒါပေမဲ့လည်းနောက်ထပ်တိုက်ခိုက်မှုတစ်ခုခုထပ်ဖြစ်လာမယ်ဆိုရင်တော့ထိုင်းစီးပွားရေးမှာအထက်ကဏ္ဍတစ်ခုအဖြစ်သတ်မှတ်ထားတဲ့ကမ္ဘာလှည့်ခီးသည်လုပ်ငန်းမှာပိုးပြီးအထိနာလာဖွယ်ရှိတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ဒီအတော်အတွင်းမှာပဲထိုင်းမလေးရှားနယ်စပ်အနီးကနာရာတီဝုတ်ပြည်နယ်ကဟာမာလင်ဟာဆိုတဲ့ထိုင်းအမျိုးသားတဦးကိုဘုံခွဲမှုအတွက်အထက်လက်တဲ့အဖြစ်တန်းရရှိတဲ့အကြောင်းဘန်ကောက်ရဲ့တပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဖုန်ခွဲမှုတွေနဲ့ဆက်ဆက်ပြီးဖမ်းရမ်းတစ်ခုပဲထုတ်ထားတာမှာအဲ့ဒါဟာဟာမာကိုဖမ်းမိဖို့ဖြစ်တယ်လို့ဘန်ကောက်ရဲတပ်ဖွဲ့ဒုတိယပြောခွင့်ရသူကပြောပါရယ်ဟာမာအတွက်ဖမ်းရမ်းကိုထိုင်းစစ်ခုံရုံးသူကနေအင်္ဂါနေ့မှာထုတ်ပြန်ထားတာလို့ရဲကပြောပါရယ်ထိုင်းပြည်မိသားစုရဲ့အပန်းဖြေစာအိမ်တော်ရှိတဲ့ဝါဟင်းမြို့အပအဝင်လူသွားများတဲ့ပင်လယ်အပန်းဖြေကမ်းခြေရှိတဲ့ဒေသတွေမှာဘုံတွေပောက်ကွဲခဲ့တာဖြစ်ပါရယ
်ဟေတီနိုင်ငံမှာလူသေးစီနိုင်တဲ့ကာလဝန်ရောဂါစပီးပြန့်နှံ့တဲ့2010ခုနှစ်ကစလို့ကုလသမဂ္ဂညီညွတ်မှုထင်းထင်းရေးတပ်ဖွဲ့တွေဟာဒီရောဂါပြန့်နှံ့ဖြစ်ပွားတာမှာအဓိကတာဝန်ရှိခဲ့တယ်ဆိုတာကုလသမဂ္ဂကပထမဆုံးကြေဝန်ခံပြောဆိုပါတယ်။ကာရီဘီယံကျွန်းနိုင်ငံဖြစ်တဲ့ဟီတီမှာအဲ့ဒီရောဂါကြောင့်လူ10,000နီးပါးသေဆုံးခဲ့ရပြီးထောင်ပေါင်းများစွာရောဂါကူးစက်ခဲ့တာပါ။ဟီတီမှာဒီရောဂါကပေပြန့်နှံ့ဖြစ်ပွားတာကိုဟန်တားနိုင်အောင်ကုလသမဂ္ဂအနေနဲ့အခုထပ်ပိုပြီးလှုံ့ဆော်သင့်ခဲ့တယ်လို့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်းရဲ့ပြောခွင့်ရတူကပြောပါတယ်။ဖြစ်နိုင်ခြေအားဖြင့်လာမယ့်2-3လအတွင်းဒီရောဂါစုတိုက်ဖျက်ရေးအတွက်ထိရောက်တဲ့နီလန်းသစ်တွေနဲ့ကင်တွယ်လှုံ့ဆော်သွားမယ်အကြောင်းလဲဘန်ကီမွန်းကကတိပေးပြောဆိုပါတယ်။
ကမ္ဘာလက်ခီးတယ်ရီအများဆုံးသွားကြတဲ့ကမ္ဘာပေါ်ကပင်လယ်ကမ်းခြေတွေထဲမှာတခုဖြစ်တဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မာယာမီပင်လယ်ကမ်းခြေဒေသမှာဇီကာဗိုင်းရပ်စ်ကူးစက်တဲ့ဖြစ်ရပ်အသစ်နှစ်ခုထပ်တွေ့ထားတယ်လို့အမေရိကန်သတင်းမီဒီယာတွေကကြာရာပတင်းတွေမှာပြောကြပါရယ်။ဘရာဇီးလ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကစတွေ့ခဲ့ရတဲ့ချင်းကနေဖြစ်တဲ့ဒီဗိုင်းရပ်စ်ဟာဖြစ်ရပ်အများစုမှာတော့ပြင်းထန်လင်းမရှိပါဘူး။ဒါပေမဲ့လည်းဇီကာဗိုင်းရပ်စ်ပိုးရှိနေတဲ့ကမ္ဘာဆောင်အမျိုးသမီးတွေအနေနဲ့တော့မိုက်ခရိုဆက်ဖလီလို့ခေါ်တဲ့ဦးခေါင်းသေးအုံနောက်သေးကလေးငယ်တွေမွေးဖွားနိုင်ခြင်းရှိပါရယ်။အမေရိကန်နိုင်ငံ ်ချက်မှာရင်စီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့တဲ့ပထမဆုံးဖြစ်ရပ်ကိုဒီလအစောပိုင်းကဖလော်ရီဒါပြည်နယ်မိုင်အမီမြို့ကဝင်းဝူချရပ်ကွက်မှာစပြီးတော့တွေ့ခဲ့တာပါ။ဖလော်ရီဒါပြည်နယ်မှာဇီကာကူးစက်ပြန့်နှံ့ထားပွဲရှိတဲ့ဖြစ်ရပ်ပေါင်း35ခုရှိတယ်လို့ပြည်နယ်ကျန်းမာရေးဌာနကပြောပါရယ်။ဒီထဲမှာကြာရာပတင်းနေကဝင်းဝူချရပ်ကွက်အပြင်မှာတွေ့ရတဲ့ဖြစ်ရပ်အသစ်တစ်ခုလည်းပါပါရယ်။အခုနောက်ဆုံးတွေ့တဲ့ဖြစ်ရပ်အသစ်တစ်ခုနဲ့ပတ်သက်ပြီးတော့မိုင်အမီကမ်းခြေသေးတာတာဝန်ရှိသူတွေစီကမချက်မရသေးပေမဲ့လို့ချင်းပေါက်တဲ့နေရာတွေကိုစစ်ဆေးဖို့အဲ့ဒီဒေသကိုမိုင်အမီကမ်းခြေသေးတာတာဝန်ရှိသူတွေလွှတ်ထားတယ်လို့ The Miami Herald သတင်းစာကကြာရာပတင်းနေမှာရေးပါရယ်။
Rio Olympic ပြိုင်ပွဲဝင်အမေရိကန်ယူကူအားကစားသမားတွေလူရခံရတယ်လို့ပြောထားတဲ့အရှုပ်တော်ပေါ်မှာသူပါဝင်တဲ့အပိုင်းကိုပြေလည်အောင်လုပ်ပြီးအမေရိကန်ကိုပြန်လာနိုင်ဖို့အတွက်ယူကူအားကစားသမား James Figan ကဘရာဇီးလ်ပရိုက်တာဖွဲ့တစ်ဖွဲ့ကိုဒေါ်လာ11,000နီးပါးလှူဖို့သဘောတူလိုက်ပါတယ်။ဘရာဇီးအစိုးရနဲ့တရားရေးဘက်ကတာဝန်ရှိသူတွေနဲ့အချိန်အတော်ကြာဆွေးနွေးပြီးတဲ့နောက် Figan ရဲ့ရှင်းလင်းကဒီကနေ့အစောပိုင်းမှာအဲ့လိုကြေညာတာပါ။လူရခံရတယ်ဆိုပြီးလှုပ်ကြံပြောထားတဲ့ဖြစ်ရပ်မှာပါတဲ့တခြားအမေရိကန်ယူကူအားကစားသမား၃ယောက်ကတော့အမေရိကန်မှာပြန်ရောက်နေပါပြီ။ဂျမေကာပြည်ချန်ပီယံယူဆိတ်ဘိုးထားလက်ရှိဘရာဇီးလ်မှာလုပ်နေတဲ့အိုလံပစ်အားကစားပွဲမှာနောက်ထပ်ရှူတစည်းတစ်ခုထပ်ရောက်သွားပါတယ်။လူရသည့်အိုလံပစ်အားကစားပွဲတွေရဲ့မီတာ200ပြေးပွဲမှာသူနောက်ဆုံးရှင်ပြိုင်လာပဲလို့ပြောထားတဲ့မနေ့ကမီတာ200ပြေးပွဲမှာရှူတစည်းရတာပါ။သူမနေ့ကပြေးတဲ့ 19.8 စက္ကန့်စံချိန်ဟာသူကိုယ်တိုင်တင်ထားတဲ့ကမ္ဘာစံချိန်တက်စက္ကန့်ဝက်ကျော်ပိုများပါတယ်။ဒါပေမဲ့လည်းသူ့နောက်ကဒုတိယရတဲ့ကနေဒါပြည်သမားအန်ဒရီဒူဂရက်စ်တော့တစ်စက္ကန့်ရဲ့၄ပုံတစ်ပုံဒီပါပိုများပါသေးတယ်။အဲ့ဒီပြေးပွဲပြီးတဲ့နောက်ဘို့တ်ကရွှေစုရတာကိုဂျင်းနဲ့ပြိမဲ့ပို့ပြီးတော့မြန်မြန်ပြေးနိုင်ခဲ့ကြတာလို့ပြောပါတယ်။အခုဆိုရင်ဘိုးထာအိုလံပစ်မီတာ200နဲ့မီတာ100ပြေးပွဲတွေမှာရွှေစု3ခုစက်တက်ရထားပါပြီ။ဒီကနေ့မှာတော့သူ့ရဲ့အသင်းဘော်တွေနဲ့တူမီတာ400 4ရောက်လက်ဆင့်ခံအပြေးပြိုင်ပွဲကိုရှင်ပြိုင်ပါလိမ့်မယ်။တခြားပြိုင်ပွဲတွေမှာတော့ဂျော်ဒန်နိုင်ငံကအာမက်အဘူဂါဝူရှာ68ကီလိုဂရမ်တန်းတိုက်ကွန်ဒိုပြိုင်ပွဲမှာအနိုင်ရပြီးတော့ရွှေစုစုခူတာကြောင့်ဂျော်ဒန်ရဲ့ပထမဆုံးအကြိမ်အိုလံပစ်ဆုတစေတခုရသွားပါပြီခင်ဗျာ။
2016ခုနှစ်ဩဂုတ်လ19ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နတ်လောင်တို့ကြီးညာပေးခဲ့တာပါ။အခုနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားမယ်အထက်မှာတော့အရင်ဆုံးဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့စပါမယ်ရှင်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဘေကျင်းမှာဒီကနေ့တွေ့ဆုံခဲ့ကြပြီးဒီခရီးစဉ်ကနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာနိုင်ဖို့လှုံ့ဆော်သွားမယ်လို့ယုံကြည်တဲ့အကြောင်းတရုတ်သမ္မတကပြောကြားလိုက်ပါတယ်။ဒါအပြင်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ခံအားပေးတယ်လို့လည်းပြောပါတယ်။ဒေါအောင်ဆန်းစုကြည်ကတော့တရုတ်နိုင်ငံအနေနဲ့သူမကိုနှွေးနှွေးထွေးထွေးကြိုဆိုတဲ့အပေါ်မှာကျေးဇူးတင်တယ်လို့ပြောခဲ့ပါတယ်။အကြောင်းပြေဆုံးကိုတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါတရုတ်နိုင်ငံကို900ကျော်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ညနေမှာတော့တရုတ်သမ္မတရှီဂျင်ပင်နဲ့ဘေကျင်းမြို့မှာတွေ့ဆုံခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်ကနေနိုင်ငံသားပူးပေါင်းဆောင်ရွက်မှုတွေပိုပြီးဖြစ်ပေါ်လာဖို့မျှော်လင့်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကဒီတွေ့ဆုံမှုအတွင်းမှာပြောကြားလိုက်ပါတယ
်这是缅甸新一届政府成立后你首次访华
မြန်မာဆွေးနွေးသည့်စတင်ဖွဲ့စည်းပြီးခြင်းကစပြီးတော့ဒါဒေါအောင်ဆန်းစုကြည်ရဲ့ပထမဆုံးတရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်ဒီခရီးစဉ်ကနေနှစ်နိုင်ငံကြားဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေကြေကြေပြန့်ပြန့်ဖွံ့ဖြိုးတိုးတက်လာအောင်အခိုင်အမာလှုပ်ဆောင်သွားနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်။ဒေါ်ဆန်းစုကြည်ကတော့တရုတ်နိုင်ငံဘက်ကနှွေနှွေထွေထွေကြိုဆိုတဲ့အတွက်ကျေးဇူးတင်တယ်လို့ပြောကြားလိုက်ပြီးတော့ပြီးခဲ့တဲ့ကြိမ်ကတွေ့ခဲ့ရတဲ့တရုတ်ကွန်မြူနတီပါတီကမိတ်ဆွေဟောင်းတွေကိုတွေ့ရတဲ့အတွက်လည်းဝမ်းသာတယ်လို့ပြောပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဒီခီးစဉ်အတွက်မှာအတော်များများအယုံစိုက်နေကြတာကတော့အေယာဝတီမြစ်စုံဆဲရေအားလျှက်စစ်စီမံကိန်းကိစ္စပဲဖြစ်ပါတယ်။မနေ့ကြာသပတေးနေ့ကတရုတ်ဝန်ကြီးချုပ်လီကက်ချန်နဲ့တွေ့ဆုံစဉ်မှာတော့မြေဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတင်းတင်းနဲ့အဖြေရှာဖို့တရုတ်ဘက်ကတိုက်တွန်းခဲ့ပြီးတော့မြေဆုံဆဲစီမံကိန်းကိုစုံစမ်းစစ်ဆေးဖို့ကော်မရှင်ဖွဲ့စည်းထားတယ်လို့ဒေါ်အောင်ဆန်းစုကြည်ကဒီနေ့မှာထပ်မံပြောကြားပါတယ
် With regard to Mysung, as you know, we have formed a commission and it's for the commission to find out what the best answer is. I can't say now what
the best answer is. မြေဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့အရှင်းတို့သိတဲ့အတိုင်းကျမတို့ကော်မရှင်တရဖွဲ့စည်းထားပါတယ်။ဒီကိစ္စအတွက်အကောင်းဆုံးအဖြေရှာနိုင်ဖို့ကကော်မရှင်ရဲ့ကိစ္စပါ။အခုအချိန်မှာဘယ်ဟာကအကောင်းဆုံးဖြေရှင်းနည်းဖြစ်မယ်ဆိုတာကိုကျမအနေနဲ့မပြောနိုင်ပါဘူး။ပြောနိုင်တယ်ဆိုရင်တော့ကျမတို့ကော်မရှင်ဘယ်ဖွဲ့ပါမလဲ။ဒါနဲ့ပတ်သက်ပြီးအကောင်းဆုံးအဖြေကဘာဆိုတာကိုရှာဖို့ကကော်မရှင်ရဲ့တာဝန်ပါ။
မြေဆုံဆဲစီမံကိန်းကိုစုံစမ်းစစ်ဆေးမဲ့ကော်မရှင်ကိုတရုတ်နိုင်ငံဘက်ကပညာရှင်တစ်ဖွဲ့ဆေးလွတ်သွားမယ်လို့လည်းတရုတ်သတင်းတစ်ခုကဖော်ပြတဲ့အကြောင်းတရုတ်မြန်မာအရေးကျွမ်းကျင်သူဒေါ်လာကျော်စောကပြောပါတယ်တရုတ်သမ္မတနဲ့တွေ့ဆုံစဉ်အတွင်းမြေဆုံကိစ္စကိုပြောဆိုခြင်းမရှိခဲ့ပေမဲ့လည်း နိုင်ငံကုံသွယ်ရေးနဲ့ဆက်ဆံရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့တယ်လို့လည်းသူကပြောပါတယ်။ဒေါ်ဆန်းစုကြည်ကတော့နိုင်ငံသားချစ်ကြည်ရေးပုံမှုခိုင်မြဲဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလည်းတရုတ်နိုင်ငံအနေနဲ့အကူအညီပေးနိုင်ဖို့မျှော်လင့်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်
။ The peace process of course is our process. Basically it's the people of Myanmar who must build
ငြိမ်းချမ်းရေးလုပ်ငန်းစဉ်ကကျမတို့နိုင်ငံရဲ့ကိစ္စပါ။အခြေခံကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုမြန်မာပြည်သူတွေကတိဆောက်ရမှာပါ။ဒါပေမဲ့မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိဆက်နေတဲ့တရုတ်နိုင်ငံအနေနဲ့ကျမတို့ရဲ့ရည်မှန်းချက်တွေအောင်မြင်အောင်လို့စိတ်ကောင်းစေတနာထားပြီးတော့အကူအညီပေးဖို့ကလည်းအရေးကြီးပါတဲ့။တရုတ်နိုင်ငံအနေနဲ့လည်းအိမ်နီးချင်းကောင်းပီသားစွာကျမတို့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်အောင်လို့အစွမ်းကုန်လှုပ်ပေးသွားမယ်လို့ကျမတို့အနေနဲ့ယုံကြည်ပါတယ်
။တရုတ်ဆိုရအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ခံအားပေးတယ်လို့တရုတ်သမ္မတရှီကျင်ပင်ကပြောကြားတယ်ဆိုပြီးတော့လည်းဒေါ်လာကျော်စောကပြောပါတယ်။တရုတ်နိုင်ငံဟာပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်းမြန်မာစစ်ကောင်းဆောင်တွေဘက်ကရပ်တည်ခဲ့တာဖြစ်ပြီးတော့ဒီမိုကရေစီရေးတောင်းဆိုရာတွေနဲ့ပတ်သက်ပြီးအစဉ်တစိုက်လစ်လျူရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်အခု NLD အစိုးရတစ်လက်ထက်မှာနိုင်ငံဆက်ဆံရေးဘယ်လိုဖြစ်လာနိုင်လဲဆိုတာနဲ့ပတ်သက်ပြီးဒေါ်လာကျော်စောပြောတာကတော့
ကျမကတော့ပို့ပြီးကောင်းနိုင်တယ်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့တရုတ်ကလုတ်တဲ့အခါမှာသူကတော်တော်စိတ်ဆက်တယ်။ဘာအလုပ်လုပ်လို့အဲ့တော့အရင်ကဒီနာအဖအိုလေသူအကြီးကျယ်ထောက်ခံခဲ့ရစလားမှန်လေအခုလဲဒီဟိုနေ့က NLD အစိုးရကိုသူထောက်ခံတယ်စလားမှန်လေသူ့အနေနဲ့ဒီအိန္ဒိယချင်း policy အောင်မြင်ဖို့ဆိုရင်အိန္ဒိယချင်းနိုင်ငံတနိုင်ငံရဲ့အစိုးရကိုသူကလေးစားဖို့ထောက်ခံဖို့ဟိုဒီတစ်ခေါက်ဟိုတချို့ဝင်ကြီးတွေသွားတာမှာဥသိမ်းစိန်ကိုလည်းတွေ့တယ်ဗိုလ်ချုပ်မှုကြီးစန်းရှိကိုလည်းဝင်တွေ့တယ်ဒါတွေဟာပါတယ်ကိုပြလဲဆိုတော့သူကသူဆက်ဆံခဲ့တာစဉ်ဆက်မပြတ်ဆက်ဆံတော့ပါပဲဆိုတဲ့သဘောမျိုးကိုပြလာပါပဲအဲ့တော့ဆက်ဆံရေးကပိုကောင်းတဲ့ကောင်းလာရေးရှိပါလေ
။ဒေါ်ဆန်းစုကြည်ဟာတရုတ်သမ္မတနဲ့ဒီကနေ့ညနေပိုင်းကမတွေ့ဆုံခဲ့မှာတရုတ်နိုင်ငံရဲ့နိုင်ငံတော်ကောင်စီဝင်ရန်ကြီးချီအထက်လွှတ်တော်ဥက္ကဋ္ဌဂျန်ဒီဂျန်တို့နဲ့လည်းတွေ့ဆုံခဲ့သလိုအာရှအခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးယင်းဤမြုံနံမှုဘဏ်ကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြခဲ့တာပါရှင်။အခုတခါတော့ပြည်သူ့လွှတ်တော်မှဆွေးနွေးမဲ့ဥပဒေမူကြမ်းတစ်ခုပဲကိုလှည့်ပေးပါရစေရှင်။ပြည်သူ့လွှတ်တော်မှဆွေးနွေးဖို့ပြင်ဆင်နေတဲ့ရက်ကြီးဥပဒေမူကြမ်းမှာအသက်18နှစ်ပြည့်ပြီးတဲ့သူတိုင်းမဲပေးပြီးအုပ်ချုပ်ရေးမှုကိုရွေးချယ်ခွင့်ရရည်နဲ့အဲ့စည်းတိုင်ကြားရေးစနစ်ပယ်ဖျက်ပေးရေးအပါအဝင်အချက်ပေါင်း10ချက်ကိုအရက်ဖက်အဖွဲ့အစည်းပေါင်း60ကျော်ကတောင်းဆိုခဲ့ကြပါတယ်။အမျိုးသားလွှတ်တော်မှတတိယအကြိမ်ပြင်ဆင်ပြီးအတိပြုထားတဲ့ဒီဥပဒေချမ်းမှာအရက်ဖက်လူအဖွဲ့အစည်းတွေတောင်းဆိုထားတဲ့အချက်တချို့လည်းပါဝင်ခဲ့ပါတယ်။အပြည့်စုံကိုတော့ကိုရိုင်းသွားရောက်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင
်။ပြီးခဲ့တဲ့ဇွန်လ3ရက်နေ့မှာတတိယအကြိမ်မြောက်ပြင်ဆင်ပြီးအမျိုးသားလွှတ်တော်မှအတိပြုလိုက်တဲ့ရက်ကွက်ဒါမှမဟုတ်ကြီးရွာအုပ်စုအုပ်ချုပ်ရေးဥပဒေချမ်းကိုပြည်သူ့လွှတ်တော်မှထပ်မံဆွေးနွေးတော့ဖို့ရှိပါတယ်။အဓိကအားဖြင့်တော့လူခွင့်ရင်းတွေကနိုင်ငံသားတွေရဲ့ခွင့်ရင်းတွေပါမကန့်ညီတဲ့အေးစင်းတိုင်ရတဲ့ဥပဒေပုံမှန်တွေကိုပယ်ဖျက်ပေးရတဲ့ရကြေးအုပ်ချုပ်ရေးမှုရွေးချယ်ရမှာလူထုကတရက်ရွေးချယ်တင်မြှောက်ခွင့်ရရေးနဲ့အသက်18နှစ်ပြည့်ပြီးတဲ့သူတိုင်းအုပ်ချုပ်ရေးမှုအားမဲပေးရွေးချယ်ခွင့်ပြုဖို့တောင်းဆိုလိုက်တာပါ။
ဒီအသက်18နှစ်ပြည့်ပြီးသူတိုင်းဟာနိုင်ငံသားတိုင်းဟာတိုးတယောက်ချင်းစီတိုင်းဟာမဲပေးခွင့်ရှိမှသာလေဒီသက်ဆိုင်ရာဌာနမှာရှိတဲ့မိကောက်ခံရတဲ့သူကတာဝန်ယူဖို့တောင်းဖို့ပုံများလာပါလိမ့်မယ်။သူ့ကိုမိကောက်ခံတာကတိုင်တယောက်မဟုတ်ဘဲနဲ့အင်းတို့အင်းသားတိုင်းကသူ့ရဲ့သဘောဆန္ဒအရာကိုပတ်ဖန်ထားတယ်ဆိုရယ်ခံစားချက်ကတော့ပြောရမယ်ဆိုရင်တာဝန်ခံမှုလည်းများလာမယ်ကိုစားပြုမှုတွေလည်းပုံကြီးချေပြတ်လာမယ်ဒီလိုတော့သူတို့တော့တိုက်တွန်းလို့ဆိုရယ်အင်းအောင်စီတို့မဟုတ်အသက်18နှစ်ပြည့်ပြီးသူတိုင်းဆိုရယ်တန်ခမ်းချက်ကလည်းပြောတနည်းပြောရရင်ခက်မှန်ကန်ဆက်သမှုတွေရှိနေတော့မှာပဲဆိုတော့လူငယ်လူငယ်တွေရဲ့ right to vote youth တွေရဲ့ဒီ youth vote ခွဲတွေမှာဝင်လင်းစွာဝင်ရောက်သူ့ရဲ့သဘောဆန္ဒအတိုင်းဝင်ရောက်ဖိုင်ခွင့်ပေါ့နော်ဝင်ရောက်ပါဝင်ဖိုင်ခွင့်တွေလည်းကတ်သက်ပြီးသားဖြစ်နေတယ်ဒီပဲကြောင့်တို့သူတို့မဲပေးပိုင်ခွင့်မဆုံးရှုံးရအောင်အသက်18နှစ်ပြည့်ပြီးသူတိုင်းကတိုင်တယောက်မဟုတ်ဘဲနဲ့အကုန်လုံးမဲပေးပိုင်ခွင့်ရှိဖို့တောင်းဆိုကြရရှိရဲ့
ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကလှုံ့ဆော်ရင်မှုမှတ်တင်စာရှင်းလင်းရေးကဒီကနေ့ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ရက်ကြီးဥပဒေပြင်ဆင်ရေးပူးပေါင်းအဖွဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုခဲ့တာပါဒီဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှဆွေးနွေးတော့ဖို့လွှတ်တော်ကိုယ်စားလှယ်30ကျော်ရှိပြီးဘယ်အချိန်ဆွေးနွေးတော့မလဲဆိုတာကိုတော့ပြောဆိုမထားပါဘူးဒါပေမဲ့လို့ပြည်သူ့လွှတ်တော်မှဆွေးနွေးမဲ့အခါကျရင်အစဉ်တိုင်ကြားမှုနဲ့ပတ်သက်တဲ့ပုံမှန်တွေကိုပြန်လည်ထည့်သွင်းတော့မယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိပါတယ်မြန်မာပြည်မှာနှစ်ပေါင်း100ကျော်ကျင်းသုံးလာခဲ့တဲ့ဒီဥပဒေပုံမှန်တွေကိုအမျိုးသားလွှတ်တော်မှဆွေးနွေးခဲ့တော့ကလည်းလုံခြုံရေးအခြေအနေကြောင့်ဒီပုံမှန်တွေကိုဆက်လက်ကျင်းသုံးသွားဖို့တမရတော်ကုစလေဘက်ကဆွေးနွေးခဲ့တာပါဒါပေမဲ့လို့မဲရည်အတွက်ပေါ်မူတည်ပြီးအမျိုးသားလွှတ်တော်မှတော့ဒီဥပဒေပုံမှန်တွေကိုပယ်ဖျက်နိုင်ခဲ့ပါတယ် အမျိုးသားလွှတ်တော်မှပြင်ဆင်ဖွဲ့စည်းလိုက်တဲ့ရက်ကြီးဥပဒေမူကြမ်းမှာရက်ဖက်လူဖွဲ့စည်းတွေကတောင်းဆိုထားတဲ့အချက်အလက်တချို့ပါဝင်တယ်လို့ဒါနရှိဆောင်မြန်မာရဲ့ Project Director ကိုမြတ်မင်းဦးကပြောပါတယ်
ကျွန်တော်တို့6လပိုင်း3ရက်နေမှာဆိုရင်အမျိုးသားလွှတ်တော်မှာဒီရက်ကြီးဥပဒေတတိယပြင်ဆင်တဲ့ဥပဒေကြံအတည်ပြုပါတယ်အဲ့ဒီအတည်ပြုတဲ့အခါမှာပုံမှန်ပေါင်း19ခုပါတယ်ကျွန်တော်ပုံမှန်ဖွဲ့အနေနဲ့ပြောမှဆိုပုံမှန်ဖွဲ့32ခုပါတယ်เนาะအဲ့ဒီမှာကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေသူတို့ဥပဒေကြံကော်မတီနဲ့တွေ့တဲ့အခါမှာတောင်းဆိုတဲ့အချက်ကျွန်တော်တူညီတဲ့အချက်ဆိုတော့12ချက်ပါเนาะကျွန်တော်သားလိုက်ဆိုရင်12ချက်ပါပါတယ်ကျွန်တော်12ချက်ဒါပေမဲ့ကျွန်တော်တို့တောင်းဆိုတာအပြည့်အဝတော့ကျွန်တော်ပါတယ်လို့ပြောလို့လို့မရသေးဘူးကျွန်တော်တောင်းဆိုတဲ့အချက်ကတူညီတဲ့အချက်ဆိုကျွန်တော်တို့12ချက်ရှိပါတယ်
ရကျေးဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှဆွေးနွေးအတူပြုသွားရင်ပြည်ထောင်စုလွှတ်တော်ကိုပေးဖို့ရမှာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်မှအတူပြုပြဋ္ဌာန်းပြီးသွားရင်တော့ဒီဥပဒေကိုလူထုကြားပုံမသိရှိမှုရရှိစေဖို့တိုက်တွန်းသွားမယ်လို့မတင်စာရှင်းလင်းရေးကပြောပါတယ်။ဒီ
ဥပဒေကအတူပြုတာလည်းပြီးဆိုရင်ဒီဥပဒေကိုကျမတို့ဒီပြည်သူလူထုကိုပြန်လည်ချမှတ်ရမှာဖြစ်ပါတယ်။ဒီဥပဒေရဲ့အားနည်းချက်အားခါချက်ကိုပြန်လည်လုပ်တက်ပြီးရင်ကမှထပ်မံပြင်ဆင်ဖို့လည်းကျမတို့ကျိုးစားရတယ်ကျိုးစားရမှာပေါ့နော်ဥပဒေဆိုတော့ဘယ်တော့မှပတ်သက်ဖြစ်နေလို့ဆိုတော့ကျွန်တော်ထပ်မံပြင်ဆင်ဖို့အတွက်လည်းကျွန်တော်ထပ်ပြီးတော့တိုက်တွန်းသွားဖို့လည်းရှိတယ်အဲဆိုတော့နေရင်းအတီတီကဒီဥပဒေအသစ်ဖြစ်လာတဲ့ဥပဒေရဲ့ပြည်သူလူထုတင်းတင်းကြပ်ကြပ်တဲ့အဆင့်တွေကိုကျွန်တော်ဝေမျှသွားဖို့လည်းရှိရဲ။နောက်ရွေးကောက်ပွဲတွေကလည်းထပ်မံဖြစ်ပေါ်လာရဲဆိုရင်ဒီရွေးကောက်ပွဲတွေမှာကျွန်တော်ရပ်ပဖွဲ့စည်းရေးနေတဲ့ပြည်သူလူထုတင်းတင်းကြပ်ကြပ်တဲ့ဗိုလ်ဒါဖူဒေးရှင်းရွေးကောက်ပွဲအသိတင်နာပေးရတယ်။နောက်ရွေးကောက်ပွဲစောင့်ကြည့်လေလာတာတွေနောက်ဝေးချက်ခံရတဲ့ဒီအုပ်ချုပ်ရေးမှုတွေရဲ့လုပ်လက်ဆောင်မှုတွေစောင့်ရဲဆက်တွေကိုကျွန်တော်တို့ဒီလေ့လာစောင့်ကြည့်ရဲ့ပုံစံမျိုးလုပ်ဆောင်သွားဖို့လည်းဟိုရာနာတွေရှိပါ
ရကျေးဥပဒေပြင်ဆင်ရေးပူးပေါင်းအဖွဲ့အနေနဲ့အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်ဥပဒေမူကြမ်းကော်မတီတွေနဲ့တွေ့ဆုံပြီးဒီဥပဒေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးပွဲတွေပြုလုပ်ခဲ့ပါတယ်။ဒါ့အပြင်ရကျေးဥပဒေနဲ့ပတ်သက်လို့ရန်ကုန်တိုင်း၊ပဲခူးတိုင်း၊မကွေးတိုင်း၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာပြည်တွန်းလူထုတွေ့ဆုံရှင်းလင်းပွဲ18ပွဲလောက်လုပ်ခဲ့ပါတယ်။လက်ရှိကျင်းသုံးနေတဲ့ရကျေးဥပဒေမှာပြင်ဆင်ချက်25ချက်၊ပြည့်ဖြည့်တင်တာ12ချက်နဲ့ဖြည့်ဆွက်ရေးဆဲတင်တဲ့အကြောင်းအရာ12ချက်ပါဝင်တယ်လို့ရက်ဖက်လူအဖွဲ့အစည်းတွေကတိုက်တွန်းပြောကြားထားပါတယ်ခင်ဗျာ။
အစဉ်တိုင်ကြားရတဲ့ဥပဒေပယ်ဖျက်ရေးနဲ့18နှစ်ပြည့်သူတိုင်းရက်ကျေးအုပ်ချုပ်ရေးမှုကိုမဲပေးရွေးချယ်ပိုင်ခွင့်ရရှိရေးတို့ကိုကိုထက်အောင်တင်ပြခဲ့တာပါအခုတခါတော့ထိုင်းနိုင်ငံမှာလှုပ်လှုပ်နေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေဘက်ကိုအလှည့်ပေးချင်ပါတယ်ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူညီမှု MOU အရမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတရားဝင်တွားရောက်အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေကလက်ဘူရီခရိုင်ဘန်ပုံမြို့နယ်ကမမကြာစံဆက်ရုံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတထောင်ကျော်ဟာလှုပ်အားကပုံမှန်မရလို့စန္ဒပြနေကြပါဗျ။မနေ့က18ရက်နေ့မှာစတင်စန္ဒပြခဲ့ကြပြီးအလုပ်မစင်းမဲနဲ့ဆက်ရုံကနေထွက်ခွာခဲ့ကြတာဖြစ်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။မကြာသေးခင်လတုန်းကပဲအခုလိုမျိုးပုံမှန်လစာရှင်းမပေးတဲ့အတွက်ပြဿနာတက်ခဲ့ရတဲ့ကြာစံဆက်ရုံကအလုပ်သမားတရားကျော်ဟာလောက်အားကပုံမှန်ရှင်းမပြတာကြောင့်အခုလိုမျိုးစိတ်ယုံကနေထွက်ခွာခဲ့တာဒီကြိမ်နဲ့ဆို၃ကြိမ်မြောက်ရှိခဲ့ပြီဖြစ်ပါတယ်အခုအခါမှာတော့ထိုင်းလူသမားကာကွယ်စောက်ရှောက်ရေးအဖွဲ့တွေနဲ့မြန်မာလူသမားတွေကိုကူညီပေးနေတဲ့ AAC အဖွဲ့တို့ဟာပူးပေါင်းဖြည့်ရှင်ပေးနေခဲ့တယ်ဆိုပြီး AAC အဖွဲ့ကတာဝန်ရှိသူတူဖြစ်တဲ့ကိုရဲမင်းကပြောပြပါဗျာလော
က်အားနဲ့လမ်းပေါ်ထွက်ပြီးတော့ပြီးထွက်လာကြတာပေါ့ကျွန်တော်တို့အားလုံးညီငိုင်းပေးလိုက်တော့လှုပ်ရှင်ရလက်ခံသတိတွေပါပေးပြီးအဲ့မှာပြန်ပြီးတော့လှုပ်ပြန်ဝင်ကြပြန်နောက်ထပ်အခုကလည်းဂတိတက်ပြက်ပြန်ဒီအလုပ်လောကပေါ့နော်ဥမာ15ရက်နေ့အဲစသည်ဖြင့်တစ်လနှစ်ချိန်ရှင်းပေးရအောင်တမတ်ရက်တဲ့နောက်တစ်ဝက်စီကြော်ကြော်သွားတာ
ဟုတ်တယ်
အဲ့လိုမျိုးကြီးဆိုတော့လှုပ်မားတွေကကြာတော့ကြာတော့ပါပေါ့ဒီသတိကိုမယုံကြည်မှုမရှိတော့ဘူးပေါ့ဗျာအလုပ်ကလည်းပုံမှန်မဆင်းရအောင်15ရက်တဝက်မှာတနင်္ဂနွေနေ့ရက်ကနားရတယ်ပြီးတော့ဖယ်လိုက်ရင်အဲကြားထဲမှာတရက်ပြက်နှစ်ရက်ပြက်ပြက်ပြန်နေတယ်စကားလုံးဆယ်ရက်တောင်မရဘူးဒါမျိုးကြီးဖြစ်တာပေါ့လောကကလည်းပုံမှန်မဆင်းနိုင်တော့ဘူးသတိကအဲ့တော့လုံးဝရစိတ်ပြက်ပြီးတော့လုံးဝသတိကိုယုံကြည်မရှိတော့လုံးဝအလုံးနားလိုက်ပြီပေါ့နော်မနေ့ကတော့မနေ့ကနားလိုက်တယ်ဆိုတော့အဲ့ဒါတော့ဖြည့်ရှင်းပြရတယ်လမ်းပေါ်ထွက်မှာဆိုလို့ပြောဆန္ဒပြောင်းရင်ဘာညာလုပ်နေကြလို့အဲ့သူလည်းသူတို့လည်းတာဝန်ရှိသူတွေမလာဘူးရန်ကုန်မှာတော့ပြောတယ်အဲ့ကြလုံးဝရကလုံးဝစင်ပါပြီလုံးပတ်စံမရှင်းတာလည်းကြာပြီဆိုတော့စားပြောင်မရှိတော့ဘူး
ဒီလုပ်သမားတွေကို moving company ကနေပို့ဆောင်ခဲ့ပြီးဒီဆက်ရုံဟာအလားတူပြဿနာမျိုးတွေဖြစ်ခဲ့တာနှစ်နဲ့ချီကြာနေပြီလို့ဆိုပါတယ
်လောကပုံမှန်မရှင်းပြနိုင်တဲ့အလုပ်ရုံဒီလူပေါင်းမှန်များဆိုတာခေါ်သွင်းပြီးတော့ပို့လာတဲ့ agency ကအတူတောင်ရှိတယ်ဒီလုပ်ရုံဆိုအခုမှဖြစ်နေရမှာမဟုတ်ဘူးကျွန်တော်ဒီလုပ်ရုံကလုပ်သမားတွေကိုကျွန်တော်တို့ခုနှစ်ချိန်လောက်ရှိပြီကဲရတာကျွန်တော် AC ဖွဲ့ရဒါဒီတစ်ဖွဲ့တည်းမဟုတ်ဘူးဂျုံခဲ့တဲ့နှစ်ကာကလေးကနေဒီရုံကလွန်ခဲ့တဲ့9နှစ်6နှစ်ကြာပြဿနာတက်နေတာဒီလိုပဲလုပ်သမားတွေအဓိကပါလောကပုံမှန်မရှင်းတာပဲအဲဒါအဲ့ဒီနေသားမှာလောကလည်းပုံမှန်မရှင်းအလုပ်ကလည်းတရက်ဆို9ရက်လောက်လောက်ရတာလက်ရှိ6ရက်လောက်လောက်ရတာလေဆိုတဲ့တိုင်းနာမှာအမိုယူနဲ့အလုပ်သမားတွန်းရရင်ပြီးရောဆိုပြီးတော့ပုံတွန်းလာတဲ့ agency တွေမှာတာဝန်ရှိတယ်လို့ကျွန်တော်ကတော့ယူဆတယ်
ပြီးခဲ့တဲ့အချိန်တွေတုန်းကလည်းမြန်မာတန်ရုံးကအလုသမားတန်အရာရှိနဲ့ထိုင်းစစ်တပ်တွေအပါအဝင်အလုသမားရဲ့လှုပ်ဆောင်နေသူတွေကဖြေရှင်းပေးခဲ့ရတယ်လို့ဆိုပါတယ်အခုခါမှာတော့လာမယ့်25ရက်နေ့မှာလောအားကလာစာရှင်းပေးမယ်ဆိုပြီးစက်ရုံပိုင်ရှင်ကကတိပြုခဲ့တယ်လို့ဆိုပါတယ်လောလောဆယ်မှာတော့အလုသမားတရားကျော်ဟာအလုမစင်းတော့ပဲစက်ရုံရှိကအလုသမားတန်ရမှာပဲနေထိုင်နေကြပြီးစားတောက်ရေးတွေအခက်အခဲတွေကြုံနေရပါတယ်သူတို့ကိုတင်ပို့ခဲ့တဲ့ moving company ကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီကုမ္ပဏီကိုတော့မြန်မာလူသမားဝင်ကြီးဌာနကဂျွန်လအတွင်းမှာတခြားကုမ္ပဏီ၉ခုနဲ့အတူလူသမားတင်ပို့တာ၆လရန်နာခိုင်းထားတဲ့ကုမ္ပဏီဖြစ်ပါတယ်။ဒါပေမဲ့ပြဿနာတွေရှိနေတဲ့ကုမ္ပဏီတွေကိုအလုသမားတင်ပို့မှုရန်နာတာဟာယာယီရိပ်ယူမှုသာဖြစ်ကြောင်းအလုသမားညွှန်ကြားရေးမှူးဦးမျိုးအောင်က VOE ကဆက်သွယ်မေးမြန်းစင်မှာပြောဆိုခဲ့ပါတယ်။နောက်ထပ်တင်ပို့ခွင့်တွေမလုပ်ဖို့အတွက်၆လတာရန်နာထားပေမဲ့အရင်ကအလုသမားတင်ပို့ခွင့်ရထားတဲ့လူအရေးအတွက်တွေဆက်ကြံနေသေးတဲ့အတွက်လုံသမားတွေကိုဇက်တိုက်ဆက်လက်ပို့ဆောင်နေတာဖြစ်တယ်လို့လည်းအလုသမားရဲ့လုံဆောင်နေသူတွေကဆိုပါတယ်။ဒီကုမ္ပဏီကနေပို့တဲ့MOU လုံသမား25ယောက်ဟာလည်းအလုပ်ယုံနဲ့တထင်းမတူတဲ့အတွက်ပြီးခဲ့တဲ့ဇူလိုင်လအတွင်းကဖမ်းဆီးခံခဲ့ရပြီးမကြသေးခင်ကပဲထောင်ဒဏ်38ရက်ကျပြီးပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါ။မြန်မာသတင်းစာမားတွေကိုဒီမှာပဲရန်နာပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်ရှင်။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပတဲ့အိုလံပစ်ပွဲကြီးအတွက်ကုန်ကျစရိတ်ဟာဒေါ်လာတန်ပေါင်း 4,500 နဲ့ 6,000 ကျားမှရှိမယ်လို့တရားဝင်ခန့်မှန်းထားပါတယ်။ရုရှားနိုင်ငံဆိုချီနဲ့လန်ဒန်မှာကျင်းပတဲ့အိုလံပစ်ပွဲတွေကကုန်ကျစရိတ်နဲ့စာရင်တော့တော်တော်လေးကိုနည်းပါတယ်။တချို့အသုံးစရိတ်တွေဟာအိုလံပစ်ပွဲကနေနှစ်ရှည်ကျန်ခဲ့မဲ့ခန္ဓာကြီးကျယ်တဲ့အခြေခံအဆောက်အအုံခေါင်းတွေအတွက်သုံးခဲ့တာဆိုပေမဲ့ဒီအိုလံပစ်ပွဲကြီးကြောင့်လူမှုဝန်းကျင်ကိုထိခိုက်ခဲ့ရတဲ့ပိဆက်မှုတွေလည်းရှိနေပါတယ်။အိုလံပစ်ပွဲကြီးအတွက်စောက်လုပ်ရေးလုပ်ငန်းတချို့ကိုရီယိုမြို့ကန်ပြည်သူတချို့ရဲ့ဘဝတစ်ခုလုံးအပေါ်ရိုက်ခတ်ခဲ့တဲ့အကြောင်း Jeff Swickard ရဲ့သတင်းလွှာကိုတော့ဦးသိန်းထိုင်ဦးကတင်ပြပါလိမ့်မယ်ရှင်
။အိုလံပစ်ပွဲကျင်းပတဲ့နေရာရဲ့မြောက်ဖက်ကူရီစီကာရက်ွက်ဝင်းကျင်မှာနေတဲ့ Daniel Campos ကသူ့အိမ်လေးကိုသူ့ဘဝတစ်လျှောက်လုံးရှိတဲ့ငွေလေးနဲ့အဖြစ်ဖြစ်မွန်းမှန်စောက်ခဲ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လည်း2012ခုနှစ်ကတည်းရဲ့ရဲတွေအိမ်ကိုရောက်လာပြီးတော့အိမ်ကနေထွက်ပေးရမယ်လို့ပြောခဲ့တာပါ။သူ့အိမ်ဟာအိုလံပစ်ပွဲကိုလာမယ့်အားကစားသမားတွေနေမယ့်ဒီရိုဒရိုဒေတာကိုဆက်သွယ်ထားတဲ့အဝေးပြေးလမ်းစောင့်မဲ့နေရာနဲ့မလွတ်ဘူးဆိုပြီးရဲတွေကပြောခဲ့ပါတယ်။ဒန်နီယယ်ကမ်ပေါ့စ်တဲ့အိမ်ကြီးချင်းတွေကသူတို့အိမ်တွေကနေဖယ်မပေးနိုင်ဘူးဆိုပြီးကန့်ကွက်ခဲ့ကြပါတယ်။ဒီတော့အိမ်တွေမှာတော့ဆက်နေခွင့်ရပါတယ်။ဒါပေမဲ့အိမ်ရှိကနေဖျက်ဆီးနေတဲ့ရေစိုးထုတ်တဲ့မြောင်းကိုအရင်ကဖုံးထားတဲ့အဖုံးအာနာပိုင်တွေကဖယ်ရှားပစ်လိုက်ပါတယ်။ဒန်နီယယ်ကမ်ပေါ့စ်ကအခုလိုပြောပါတယ်
။ Chegaram aqui com a polícia com a
ဆောက်လုပ်ရေးလုပ်ငန်းဆောက်တဲ့သူတွေကြွက်တွေဘိုးဘက်တွေကိုရှင်းဖို့ရေစိုးတွေကိုဖယ်နိုင်ဖို့ဒီရေစိုးမျိုးအကောက်ကိုဖယ်ပြရမယ်လို့ပြောတယ်။နောက်တော့မြေထဲရေတွေကိုတန့်ရှင်းဖို့အတွက်လှုပ်တာလို့လည်းပြောတယ်။ခုထိတော့မြေကိုရှင်းလာလည်းမတွေ့ရသေးပါဘူး
။အဖုံးပွင့်ထားတဲ့ရေစိုးမျိုးတွေကိုဖျက်ပြီးတော့အိမ်တွေကိုသွားမဲ့လူသွားလမ်းတွေကိုမြို့တော်စီပင်သားကဆောက်ခဲ့ပါတယ်။အဝေးပြေးလမ်းမြေထားလမ်းဟိုတယ်နဲ့အားကစားခန်းမကြီးတွေဆောက်လုပ်တာကအိုလံပစ်ပွဲကရတဲ့တိုးတက်တဲ့ရလဒ်တွေပါ။ဒါပေမဲ့လည်းလူမှုဝန်ကျင်မြို့ကန်တွေပြန်ပေးဆက်ခဲ့ရတဲ့ပေးဆက်မှုတွေကလည်းမသေးပါဘူးရီယိုမြို့ကလူ1000လောက်ကိုဖွံ့ဖြိုးရေးစီမံချက်တွေအကြောင်းပြပြီးဘရာဇီးအာဏာပိုင်တွေကနေအိမ်တွေကနေဖယ်ရှားခဲ့ပါတယ်အစိုးရလက်အောက်ခံမဟုတ်တဲ့ Instituto Ingarabi အဖွဲ့ကသူတည်ထနာမှု Robert Marquez ကတော့အခုလိုပြောပါတယ
် And these are people who were literally told overnight to leave their property
တချို့လူတွေဆိုညာရင်းချင်းပြောင်းရမယ်ဆိုတာမျိုးအတင်းကျပ်ဖယ်ရှားခံခဲ့ရတာပါပြည်သူ့ဆွေအဖွဲ့တွေရောက်လာပြီးချင်းချောက်ဖယ်ရှားခဲ့တာတွေလည်းရှိပါတယ်ဒါတွေကတော့အားကစားသမားတွေအိမ်ပြန်သွားပေမဲ့နှစ်ရှည်ကြံခဲ့မဲ့အိုလံပစ်ပွဲကြီးကခြံခဲ့တဲ့အမွေဇိုးလို့ပြောရမှာပါ
အသက်84နှစ်အရွယ်ဖောဟူအင်ဒရာဆိုဆာဆိုရင်သူ့ကိုဘိုးဘွားရိပ်သာမှာသွားနေရမယ်အိမ်ကနေဖယ်ပေးရမယ်ဆိုပြီးမြို့အာနာပိုင်တီလာပြီးတော့ချင်းချောက်တာကိုခံခဲ့ရတဲ့သူပါအဖောဟူအင်ဒရာဆိုဆာကအခုလိုပြောပါတယ
်ဆိုစတူမတ်တဆိုစတူsente muito susto
သူကအိမ်ကဖယ်ပေးရမယ်ပြောတော့ကျမလည်းကြောက်တာပေါ့ကျမအိမ်နီးနားချင်းတွေကိုသူတို့အိမ်တွေကမောင်းချနေတာမြင်တော့လေစိတ်မကောင်းဘူးလေဆောက်လို့ရေးလုပ်ငန်းတွေကဖုန်နေကြောင်းကောင်းကောင်းလဲစားလို့မရဘူးနေမကောင်းဖြစ်တော့တာပါပဲလေ
ဆောက်လို့ရေးလုပ်ငန်းတွေကထွက်လာတဲ့ဖုန်တွေကတစ်ဆင့်ရတဲ့ယောဂကြောင့်အစိုးရယောဂတောင်ရနေပြီဆိုပြီးအဖေါ်ကိုအင်ဒရဆိုဆာကပြောပါတယ်ဆောက်လို့ရေးလုပ်ငန်းတွေရဲ့ဒုံခါမှုကြောင့်သူ့အိမ်လည်းတော်တော်လေးထိခိုက်ပျက်စီးခဲ့ရတယ်လို့ဆိုပါတယ်ရီယိုမြို့အာနာပိုင်တွေကသူ့ကိုအိမ်မှာဆက်နေခြင်းတော့နေခွင့်ပေးထားပါတယ်ဒါပေမဲ့လည်းသူ့အိမ်ပျက်စီးသွားတာကိုတော့ပြန်ပြင်ပေးမှာမဟုတ်ဘူးဆိုပြီးညှင်းဆို့ထားကြောင်း
ပါတင်ထိုင်ဦးပြောခဲ့တာပါရှင် VOE ရဲ့တောက်ကြနေညပဲအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ
် ဒ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။2016ခုနှစ်ဩဂုတ်လ19ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေနှာစင်နိုင်ကြပါတယ်။ဒီစီစဉ်တွေအတွင်းမှာတော့နိုင်ငံပြပမှာအိမ်အကူလုတ်ကြရတဲ့မြန်မာအမျိုးသမီးတွေကြောင့်အမျိုးသမီးကန္တာသုတဆုံလဲအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာကန္တာမှာတော့
ချီဟာဒီလမ်းအောင်ရဲ့ဥပဒေပြဘလို့ဖြတ်သွားပြီလေ။ဒါမို့လည်းပဲဒီလမ်းပေါ်မှာများရေရပြန်ပြီးတော့စီးလာမလားအဲ့လိုပုံစံတွေကိုကြည့်ပြီးတော့ကျွန်တော်တို့ဟို training system
လမ်း engineer ဥဝင်းဖေပြောပြပေးမယ်လမ်းတွေဖောက်လို့ပြုပြင်ထိမ့်သိမ့်မှုတွေအကြောင်းကိုနားဆင်ကြရမှာပါဒီလိုအစီအစဉ်တွေတဲ့ကမှအခုအရင်ဆုံးတော့အမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးပါမယ်ရှင်ပြီးခဲ့တဲ့ဇူလိုင်လတုန်းကစင်ကာပူနိုင်ငံမှာဆိုမီချင်းအမျိုးသမီးလေးတူအသက်ခံခဲ့ရပါတယ်အင်ရှင်တွေရဲ့လက်ချက်နဲ့သူဘလို့သိဆုံးခဲ့ရတယ်လဲဆိုတာနဲ့အတူစင်ကာပူမှာအလုပ်လုပ်နေကြတဲ့တခြားမြန်မာမိန်းကလေးတွေရဲ့အခြေအနေတွေကရောဘလို့တွေရှိတယ်လဲဆိုတာတွေကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလတန်ကတင်ဆက်ပေးထားပါတယ်ရှင်
We came to know our sister Yang Ai Don, 24, was abused by her employer till she died of hypoxic ischemia.
ပြုံဟုံတုံးရဲ့မိသားစုကပေးပို့တဲ့အမှားစာမှာအသက်24နှစ်အရွယ်ညီမငယ်ပြုံဟုံတုံးကိုသူ့အိမ်ရှင်တွေကနှိပ်စက်ရာမှာစိတ်သိပ်ပန်အတုံးရ hypoxic dyspneic လို့ခေါ်တဲ့အသက်ရှူရက်တဲ့အထိနှိပ်စက်ခဲ့ရမှာသူမဟာ2016ဇူလိုင်လ26ရက်ကပီရှွန်စက်တလန်တိုက်ခန်းမှာတေဆုံးခဲ့ပါတယ်။သူတေဆုံးတဲ့မှတ်တမ်းအရသူဟာလေဘင်းမှာပြင်းထန်တဲ့ဒဏ်ရာနဲ့တေဆုံးခဲ့တယ်လို့ဆိုပါတယ်။ခုလိုအင်ရှင်တွေရဲ့လက်ချက်ကြောင့်ညီမကြီးတေဆုံးရတယ်ဆိုတဲ့သတင်းကိုကြားရတဲ့မိသားစုအတွေ့တိတ်ကိုစိတ်ထိခိုက်ကြေကွဲဝင်းနေတဲ့အပြင်အခုလိုအခြေအနေမျိုးဖြစ်ရတာကိုနားလည်ဖို့ခက်ခဲလှပါတယ်။ဒါပေမဲ့လို့သူ့ကိုတတ်ခဲ့တဲ့လူတွေကိုမိသားစုကခွင့်လွှတ်ပါတယ်။သူတို့ကိုတရားဥပဒေကနေအရေးယူသွားမှာဖြစ်ပါတယ်လို့စင်ကာပူမှာဇူလိုင်လကအသက်ခံခဲ့ရတဲ့ဇိုမီချင်းအင်ကူအမျိုးသမီးလေးရဲ့အလောင်းကိုရင်ခွဲယုံမှာထုတ်ယူရမှာကြံ့ရည်သူမိသားစုကပေးပို့တဲ့စာကိုချင်းလူငယ်တူကဖတ်ပြသွားခဲ့တာကိုကြားခဲ့ကြရတာပါ။ပြုံကုံတုံးရဲ့အလောင်းကိုတော့ပြီးခဲ့တဲ့စနေနေ့ကပဲမြန်မာနိုင်ငံကိုပြန်ယူသွားခဲ့ပြီးတင်းလာနေကကိုကျော်သူတို့ရဲ့အခမဲ့နိုင်ရေးအကူအညီအသင်းကဆောင်ရွက်ပေးမှုကြောင့်ကလေးမျိုးကိုပို့ဆောင်ခဲ့ပြီးသူ့ရဲ့ဇာတိဒင်ပီးကြီးရွာမှာအင်္ဂါနေ့ကပဲတကြိုခဲ့တယ်လို့သိရပါတယ်ခုလိုဇိုမီချင်းအမျိုးသမီးလေးအသက်ခံရမှုနဲ့ပတ်သက်လို့မတင်ငါရသူအင်ရှင်သားမီနှစ်ဦးကိုရဲကဖမ်းဆီးထားတဲ့အပြင်အင်ရှင်သမီးဖြစ်သူရဲ့ခင်မွန်းရဲမှုဒန်းဟာလည်းရာဒုကနေခိတထုတ်ချင်းခံခဲ့ရပြီးတည်ဆုံးသူကိုကိုထီလျောက်စော်ကားမှုအပြင်တက်တေထိန်ချမ်းမှုကြိုးပမ်းမှုနှင့်စင်ကာပူရဲကဆွဲချက်၄ခုတင်ထားကခုအာမခံနဲ့လွှတ်ပေးထားပြီးစက်တင်ဘာလ၁ရက်နေ့မှာရုံးပြန်ထုတ်မှာဖြစ်ပါတယ်။အင်ရှင်ဖြစ်သူတားမီ၂ဦးတို့အနေနဲ့ကတော့ပြစ်မှုထင်ရှားတွေ့ရှိခံရရင်စင်ကာပူဥပဒေအရထောင်တန်းတက်ဒါမှမဟုတ်တည်တန်းကြခံကြရမှာဖြစ်ပါတယ်။ဇိုမီချင်းအမျိုးသမီးလေးတည်ဆုံးရခြင်းအကြောင်းကတော့ဆေးသိပ်ပန်အတုံးနှုံးတွေဖြစ်တဲ့ hypoxic dyspneic နဲ့ severe blunt trauma to the neck တို့ကြောင့်ဖြစ်တယ်လို့သူ့ရဲ့တည်ဆုံးကြောင်းလက်မှတ်မှာဖော်ပြထားတာကိုမိသားစုကိုစားဖတ်ပြတဲ့စာထဲမှာကြားလိုက်ရတဲ့အတွေ့အကြုံနဲ့ဒ
ဒီအတုံးနှုံနေနဲ့ပတ်သက်လို့ကနေဒါအခြေဆိုင်အယ်ဘတ်တဆစ်တက်ကတို့မှာကတိခဖြစ်ဆောင်ရွက်နေသူဒေါက်တာဒေါကင်းဆောဝင်းကိုမေးကြည့်ခဲ့ပါတယ
်သူဖတ်ပြသွားတဲ့ဟာမှာကျမကြားလိုက်တာကဒီအင်္ဂလိပ်လိုဒီကလေးမလေးတည်ဆုံးရခြင်းဟာ hypoxic dyspneic ပေါ့နော်ဟိုတကယ်ကတော့အတန်ထွက်က dyspneic ပေါ့သူအတန်ကတော့ dyspneic ဆိုပြီးတော့အဲ့လိုမျိုးအတန်ထွက်သွားပါတယ်အဲ့တော့ hypoxic ဆိုတဲ့အဓိပ္ပာယ်ကတော့ခန္ဓာကိုယ်ထဲမှာအောက်ဆီဂျင်နေမရှိတော့ဘူးပေါ့နော်အောက်ဆီဂျင်နေရော့ပါကုန်နေပေါ့ဘာလို့ဆိုခန္ဓာကိုယ်ကအောက်ဆီဂျင်ဓာတ်ရမှအသက်ရှင်နေတာဆိုတော့အောက်ဆီဂျင်မရတော့ဘူးပြီးတော့ Disney ကတော့သူကအသက်ရှူမရှူနိုင်တော့ဘူးပေါ့နော်အသက်ရှူနိုင်တဲ့စိုင်းအင်တွေမရှိတော့ဘူးလို့ဆိုလိုတာပါအဲ့တော့တဘောကတော့သူတေးတာဟာအောက်ဆီဂျင်ဓာတ်မရတော့ဘူးသူဟာအသက်မရှူနိုင်တော့ဘူးဖြစ်သွားတယ်အဲ့တော့အဲ့ဒီလိုဖြစ်ရတာနဲ့ပတ်သက်ပြီးတော့ဒီချင်းအမျိုးသမီးလေးတည်ဆုံးရခြင်းနဲ့ပတ်သက်တဲ့ဒီ death certificate လို့ခေါ်တဲ့ဒီတည်ဆုံးရခြင်းအကြောင်းရင်းနဲ့ပတ်သက်တဲ့ဆရာဝန်ကနေပြီးတော့ထုတ်ပြလိုက်တဲ့ဒီ death certificate ဆိုတဲ့လက်မှတ်မှာသူက severe blunt trauma to the neck ပေါ့နော် severe ဆိုတာကတော့အရန်ကိုပြင်းထန်တယ် blunt trauma ဆိုတာကဒီခြုံထက်တဲ့ပစ္စည်းမဟုတ်ဖဲနဲ့တုံးတဲ့ပစ္စည်းတစ်ခုခုရဲ့ဟိုဒဏ်ချောင်းမလို့ပေါ့အဲ့တော့တုံးတဲ့ဆိုတာဒီလိုမျိုးဒီဒဏ်ရာဟာသွေးထွက်တဲ့ဒဏ်ရာမဟုတ်ဖဲနဲ့လက်နဲ့ဆုပ်ညစ်တဲ့ဒဏ်ရာဒါမှမဟုတ်လို့ရှင်လက်သီးထိုးတာဒါမှမဟုတ်လို့ရှင်အဲကျိုးနဲ့ညစ်တာအဲ့လိုမျိုးပေါ့နော်တစ်ခုခုတုံးတဲ့အရာကအင်မတန်ပြင်းထန်တဲ့အဲဒဏ်ရာဟာသူ့ရဲ့လေပင်းကိုထိခိုက်သွားပြီးတော့အခုနလိုမျိုး hypoxic ခေါ်တဲ့ဟိုအောက်ဆီဂျင်ဓာတ်တွေမရတော့ဘူးခန္ဓာကိုယ်မှာ Disney လို့ခေါ်တဲ့ဟိုအသက်မရှူနိုင်တော့ဘူးဖြစ်ပြီးတော့အချင်းမျိုးတမီလေးတည်ဆုံသွားတယ်လို့ဖော်ပြထားပါတယ
်ခြုံငုံတုံးကိုခုလိုရရဆက်ဆက်အင်ရှင်တွေကတပ်ဖြတ်ခဲ့တာကိုသူ့ရဲ့မိသားစုဝင်တွေကဘာကြောင့်ဒီလိုဖြစ်ရတယ်ဆိုတာကိုနားလည်လို့မရနိုင်တဲ့အကြောင်းပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်ဟုတ်ပါတယ်အထူးသဖြင့်ဗုဒ္ဓဘာသာမြန်မာတွေအနေနဲ့အချင်းနာတရား၊ဂိယူနာတရား၊မေတ္တာတရားထားနိုင်ကြဖို့ကအရေးကြီးလှပါလေ။ချင်းမျိုးသမီးလေးပြုံကုန်တုံးကိုတပ်ဖြတ်ခဲ့တဲ့သူတွေဟာအင်းရှင်နိုင်ငံသားတွေဖြစ်ပါလေ။ပိုလို့ဆိုတာကကုမြမအချင်းချင်းနှိပ်စက်ညှဉ်းပန်းမှုတွေစင်ကာပူမှာရှိတာကိုတွေ့ရပါလေ။ခုံးလို့တူောက်ခေါ်တဲ့ရွှေပြောင်းလူသမားများကူညီပေးရေးဌာနမှာလာရောက်ပြီးတော့ခိုးကိုးနေတဲ့မြမအမျိုးသမီးလေးတဦးရဲ့ဖီယာကိုဆက်ပြီးတင်ပြလိုပါလေသူကတော့အသက်23နှစ်အရွယ်ယူပဗေဒဘွဲ့ရပြီးစင်ကာပူကိုရောက်ရှိခဲ့တာဖြစ်ပါလေ
မိတို့အရှင်ကတော့မြန်မာပဲဒါပေမဲ့သူပထမဆုံးမြို့စားရကြတော့ပါပဲရိုက်တယ်နောက်ပိုင်းကျမှသူလက်နဲ့ကြည့်တုံးတာပေါ့နော်ပထမအင်ဒီကိုချိတ်တုံးနေနောက်ပိုင်းအင်ဒီကိုချိတ်ကပြောတော့သူအဲအင်ဒီတန်ချိတ်ကိုပြန်တုံးနေအင်ဒီတန်ချိတ်ကိုတုံးတော့အင်ဒီတန်ချိတ်ကလည်းပြတ်တဲ့ချိန်မှာသူကအင်ဒီတန်ချိတ်ကိုဆက်ဆံဆက်ဆံပြီးတော့မှအဲအင်ဒီတန်ချိတ်ကိုပဲသူကရစ်ရစ်ပြီးတော့မှချက်အေးကနေစီထားပြီးသူအဲ့လိုမျိုးစားရိုက်တယ်။အော်ပါကြောက်လည်းဆိုသူပထမတော့ဟာသူစစတယ်ဒီလိုပိုက်ရိုက်တော့ဟာကျသူသူ့ရဲ့ကလေးကိုနိုင်ကိုအချိန်မှာလူပိုက်ရမယ်သူကအပြင်ပြန်အပြင်သွားတဲ့အချိန်မှာဟိုသူကပြောနေတယ်သူ့ရဲ့အမေနဲ့သူနဲ့အတူအဲ့ဘုနော်ကလေးထိုင်နေအဲ့ကလေးထိုင်နေမှာကျသူကအမေကကလေးကိုနားလိုက်ချာတစ်ခါတိုက်တဲ့အချိန်မှာဒီမျိုးကနှုတ်မတိုက်ခင်နဲ့သူ့စောင့်နေတယ်သူ့အမေသူ့စစ်တမျိုးစောင့်မယ်နဲ့သူ့နှုတ်တိုက်မယ်ဆိုပြီးတော့အဲ့မျိုးစောင့်နေချိန်မှာမျိုးသူကပြန်လာတဲ့အချိန်ကျဖော်လို့ကလေးကိုနှုတ်မတိုက်ကြတဲ့ဆိုပြီးတော့ကျောင်းရှိသူပြမမြို့သွားဘာမှမပြောဘဲနဲ့မြို့ပါအရင်ရိုက်တာအဲ့လိုမျိုးပေါ့နော်နောက်ပဲကြတဲ့အဲကလေးရဲ့ဝေယဝေးဆိုင်နဲ့ပတ်သက်ပြီးတော့ကလေးအစားတောက်ကိုမှမိကန်နဲ့ညစ်ပတ်တယ်လို့သူ့စိတ်ထဲမှာချင်ပြီးတော့အဲ့ဒီကလေးရဲ့စိတ်ုံတရားတာတွေသူမျိုးသူ့စိတ်ထဲမှာအနေအချက်မရှိဖြစ်နေရအဲ့ချိန်မှာသူနောက်ပိုင်းပါပဲမမသူကမြို့အမရိုက်တာပဲရှိရသူမျိုးအဲ့လိုမျိုးကြေတနာရမဖြစ်ရှုံဘူးနောက်ပြီးတော့သူရိုက်တာဒီမှာတတိယခံနေနောက်ပြီးတော့အဲ့အလုပ်တွေအကုန်လုံးသူ့အမျိုးလုပ်ပြီးရဲ့သူကလေတစ်နှစ်လုံးကိုအလုပ်တွေအားလုံးကိုပြီးချင်တယ်။နောက်ပြီးသူ့ရဲ့အလုပ်ဝေယဝိဆိုင်ရာအရင်များတဲ့ခါကျမင်းကမပြီးနိုင်ဘူးအဲ့လိုမျိုးပေါ့နော်။အဲ့မျိုးချိန်ကသူမျိုးရိုက်တာအရင်များရဲ့နောက်ပိုင်းသူစီးကျုပ်တွေကအစတုံးလာတယ်။စီးကျုပ်တွေတုံးတဲ့အချိန်မှာသူမိခန္ဓာပေါ်မှာအနာဒီရတာမှာသူမိအပြစ်ဖက်ပြီးဈေးဝယ်တဲ့အချိန်မှာတော့သူမိမြန်မာပြည်သူ့ရဲ့အမေနာကိုနဲ့အမေရဲ့သူရဲ့ခန္ဓာကိုယ်မှာရှိတဲ့တွေးနေတော့သူကပြောတယ်။အာမင်းနဲ့ရဲတိုင်ချင်လာတယ်ဘာဖြစ်တာလဲလို့မေးရတာသူကမှသာမန်ဖြစ်လို့သူမိပြောရဲ့နော်။အဲ့ဒီမှာသူကဘာမှမဖြစ်ဘူးဆိုမဲ့နိခန္ဓာကမှသူရင်မြင်နေရတယ်နိမလို့အဲ့လိုမျိုးဖြစ်တာညနေလည်းဖောက်ကန်းနေရပဲပေါ့နော်အဲ့လိုမျိုးပြည့်စစ် ဟုတ်ကဲ့လေသူအရှင်လိုက်တာနေချင်သူလည်းမြန်မာလိုသူများပြောရှိမှာသူကအဲ့ဒီနေ့ရေအခုချစ်တင်သွားတိုင်းနေတယ်ငါနေလို့အမိတိုင်းပြိမဲ့သွားမယ်လို့ပြောတယ်မလို့မလို့ချင်ဘူးလို့ပြောလိုက်တယ်သူ့ကိုလို့ပြန်ဝင်တောင်းထားတယ်ဒါမဲ့သူကပြန်ခွင့်မပေးဘူးလို့ဒါမဲ့မလို့ချင်ဘူးသူကပြောရခဲ့ကြဘာလို့မလို့ချင်မှာလဲသူကအဲ့လိုမျိုးဝဲတန်းပြောမဖြစ်ချင်အေးစီပြန်ချင်တယ်လို့ပြောတော့အဲ့နဲ့အဲ့အမိမအကိုနဲ့အမေရသူကိုအဲ့နဲ့ဖုန်းနဲ့သူ့ရဲ့အေဂျင့်ရဲ့ဖုန်းနံပါတ်တစ်ခုရဲ့သူ့ရဲ့ဖုန်းနံပါတ်တင်မျိုးပေးလိုက်တယ်အဲ့ဒါသူကယူထားတဲ့ဒါနဲ့အတွက်
ဟုတ်မှာခိတခိုလုံးနေတဲ့ဒီအမျိုးသမီးလေးဟာနှိမ့်ဆက်သူအင်ရှင်နဲ့အမှုရင်ဆိုင်နေရတဲ့အတွက်ကြောင့်လေလောလောဆယ်မှာစင်ကာပူမှာပဲရှိပါသေးကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me cause it only serves to make me
ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါရှင်။အခုစနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်။တော်ရရှိမှာကနဒေါန်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးမှာအတားအဆီးအဖြစ်တည်ရှိနေတဲ့မြစ်ဆုံဆဲကိစ္စဟာဦးစားပေးဆွေးနွေးမယ့်အထက်မှာပါဘူးလို့တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူတွေကထောက်ပြနေကြပါတယ်။ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်ကနိုင်ငံဆက်ဆံရေးရဲ့တမိုင်းစာမျက်နှာတည်တရက်ကိုဖွင့်လိုက်နိုင်မယ်လို့မျှော်လင့်ကြပါသလား။ဒီခီးစဉ်ကနေဘလို့ရလတ်တွေထွက်ပေါ်လာမယ်လို့မျှော်လင့်ကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက varmis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းပါဝင်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ရဲ့တိုက်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲကြဖို့ထပ်မံဖိတ်ခေါ်ပြရစီရှင်။အခုသုတဆောင်လေအမေရိကန်တခွင်ကိုနားဆင်ကြရပါတော့မယ်။အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းမှာရှိတဲ့ Silicon Valley ဟာနည်းပညာကုမ္ပဏီတွေအများအပြားထွက်ပေါ်ရဒေသတစ်ခုဖြစ်တယ်လို့အဲ့ဒီလိုမျိုးနည်းပညာတွေကိုဖြန့်ဖြူးပေးရအရက်လဲဖြစ်တယ်လို့ပြောလို့ရပါတယ်။ Silicon Valley ကနည်းပညာရပ်ဆိုင်ရာ program တစ်ခုမှာလာရောက်လေ့လာနေတဲ့မလှလှဝင်းရဲ့အတွေ့အကြုံတွေကိုကိုအောင်အောင်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်ရှင်။
မလလဝင်းကဆီလီကွန်ဗယ်လီမှာပေါ့လေပညာရေးအစီအစဉ်တစ်ခုနဲ့ရောက်နေတာဆိုတော့ဟိုအရင်ရှင်းပြပေးပါလားအဲ့ဒီအကြောင်
းဟုတ်ကဲ့ကျွန်တော်အခုတက်နေတဲ့ program က Global Solution Program လို့ခေါ်ပါတယ်အဲ့ဒီဟာကကျွန်တော်တို့ NASA field ထဲမှာပေါ့ NASA research camp ထဲမှာရှိတယ်အစိုးရ Federal American အစိုးရရဲ့ဝင်ထဲမှာပေါ့သူတို့ Federal ဝင်ထဲမှာဒါပေမဲ့ support လုပ်တာတော့ Google က support လုပ်တာပ
ါဟုတ်ကဲ့ဆိုတော့အဲ့ဒီမှာဘာအကြောင်းအရာနဲ့ပတ်သက်ပြီးတော့လေ့လာနေရလဲခင်ဗျာ
အော်ကျွန်တော်တို့ဒီ program က7ဘက်ပေါ့နော်7ဘက်မှာဟိုနေပယ်ဒေတာအစုံကလူရောက်80ကိုသူတို့ဖိတ်ပါတယ်နိုင်ငံပေါင်း43နိုင်ငံပေါ့မြန်မာပြည်ကတော့ကျွန်တော်ပထမဆုံးပါပဲသူတို့ရှိမှ alumni ပေါင်း 2000 လောက်ရှိနေပြီသူတို့အဓိကလုပ်တဲ့ဟိုကတော့ကမ္ဘာပြည်ထောင်စုမျိုးစုံပေါ့နော်ပညာရေးစီးပွားရေးလူမှုရေးနောက်ကျန်းမာရေးအစိုးရပိုင်းနဲ့ဆိုင်တာတွေရောနောက်တဘောပတ်ဝန်းကျင်နဲ့ပတ်သက်တဲ့ဟာတွေအဲ့ဒါတွေအကုန်လုံးပြည်ထောင်တွေကိုအကောင်ဆုံးမို့အစင်းမြင့်ဤပညာတွေကိုအသုံးပြုပြီးတော့ဘယ်လိုဖြည့်ရှင်းမလဲဆိုတဲ့ဟာပေါ့သူတို့မိတဲ့ကျွန်တော်ဒီ program ကိုရှောက်တဲ့အခါမှာမိတဲ့မိန်းကောင်က technology ကိုသုံးပြီးတော့လူ1 billion ကိုဘယ်လို impact ပြန်လုပ်မလဲပေါ့
ဒီဤပညာကိုအသုံးပြုပြီးတော့လူသားတွေအပေါ်ကိုဒီတက်ရောက်မှုရှိအောင်ပေါ့အကျိုးရှိအောင်ဟိုလှုပ်ဖို့ဆိုတဲ့အခါကျတော့မလလဝင်းအောင်ဘယ်လိုအကြောင်းအရာမျိုးဘယ်လိုအစီအစဉ်မျိုးကိုရွေးချယ်ထားပါလဲ
အော်ကျွန်တော်ရွေးထားတဲ့အစီအစဉ်ကတော့ဆရာဆရာမတွေကို training ပေးတဲ့အစီအစဉ်ပေါ့နော်ဆရာဆရာမတွေ training ပေးတဲ့အခါမှာအခုလက်ရှိသုံးနေတဲ့အရာကကျွန်တော်တို့ပညာရှင်တွေဖိတ်တယ်ဆရာဆရာမတွေသင်ပေးတယ်ပြီးတော့ဆရာဆရာမတွေကအကြောင်းအရာတွေပြန်သင်ပေးတယ်ပေါ့အဲ့တော့အရန်ကိုအချိန်လဲကြာတယ်နောက်တစ်ခုကငွေကြေးလဲအရန်ကုန်ကြများတယ်အထူးသဖြင့်ကျွန်တော်တို့လိုမြန်မာနိုင်ငံတွေလိုမျိုးပညာရေးဘက်မှာဟိုတုံးနေတာ 1.5% ဆက် GDP ရဲ့ 1.5 ချင်နေတဲ့အခါမှာတိတ်ပြီးတော့မထီရဘူးပေါ့နော်အထီးထီးရအောင်ဘယ်လိုလုပ်နိုင်မလဲနည်းပညာကိုဘယ်လိုသုံးနိုင်မလဲဆိုတဲ့ဟာကျွန်တော်ရဲ့ research question ပေါ့ကျွန်တော်အဲ့ဒီအဖြေရှာနေပ
ါဆိုတော့အဖြေရှာတယ်ဆိုတော့ရောအဖြေကတွေ့ပြီလားခင်ဗျာ
အဲ lens တော့ရနေပါပြီ
ဟိုဘယ်လိုလမ်းစာမျိုးလဲနည်းနည်းပြောလို့ရတယ်လို့ပြောပြပေးပါလား
ကျေးဇူးမရတဲ့နေပြီးရခါမှာအပိုင်း၃ပိုင်းရှိတယ်ပေါ့နော်ပထမတစ်ပိုင်းကအဲတင်ကြိုင်းနဲ့ပတ်သက်တဲ့ theory တွေ လူအဲကျောင်းသားတွေအကြောင်းလေ့လာတဲ့အပိုင်းဒါတစ်ပိုင်းဒုတိယတစ်ပိုင်းကဆရာဆရာမတွေ lesson plan လို့လုပ်မလဲဆိုတဲ့အပိုင်းနောက်ဆုံးတစ်ပိုင်းကဆရာဆရာမတွေကတကယ် senior ဆရာဆရာမတွေအတန်းနဲ့ဝင်ထိုင်ပြီးတော့ the one on one mentoring လုပ်တဲ့ဟာပေါ့သူတို့ကျောင်းသားတွေနဲ့ဘယ်လို interact ကျောင်းသားတွေနဲ့ဘယ်လိုဆက်ဆံနေပြောဆိုရဲစာသင်တာဘယ်လိုလုပ်နေဆိုတဲ့ဟာကိုလေ့လာအဲတတိယပိုင်းကသင်ကြားရေးမှာအရင်အရေးကြီးဆုံးနောက်ကျွန်တော်တို့ရှင်မှာလည်းမလုပ်နိုင်ဆုံးရလို့ဖြစ်နေမဟုတ်လဲဆိုတော့ तू ကဟိုအချိန်ဆရာဆရာမကောင်းတယောက်ကြီးကဂျူနီယာဆရာဆရာမတယောက်ကိုတွဲပြီးတော့သင်ပြရတာဖြစ်တဲ့အတွက်အချိန်လည်းရမ်းကြတယ်ငွေကြေးရလည်းကုန်ကြရမ်းများတယ်ကျွန်တော်ညီမညီမဆိုတိတ်မလုပ်နိုင်ဘူး။ညီမမတော့အဲ့ဒါအရန်ကိုလုပ်တယ်ပေါ့နော်။အဲ့တော့ကျွန်တော်ကအဲ့ဒီ gap တွေဘယ်လိုဖြည့်လို့ရလဲဆိုအခုနောက်ပိုင်းဒီကဘာမှာပေါ်နေတဲ့ virtual reality တို့ augmented reality တို့ဆိုတာကိုကဒီမှာရှိနေပေမဲ့အဲ့ဒီတခြား virtual reality တခြားနေရာတခုကိုရောက်တယ်လို့ခံစားလို့ရတဲ့ဤပညာတွေပေါ်နေပြီပေါ့နော်ဥမာမြန်မာပြည်မှာနေပေမဲ့လည်းကျွန်တော် Silicon Valley ကကျွန်တော်အတန်းနဲ့ရောက်တယ်လို့ခံစားလို့ရတဲ့ဤပညာတွေအဲ့ဒါကအဲ့ဒီဤပညာတွေကိုသုံးပြီးတော့ကျွန်တော်ဆရာဆရာမတွေကို training ပေးတဲ့အခါမှာပို့ပြီးတော့ထိရောက်မယ်လို့ထင်ပါတယ်အဲ့အတွက်လည်းကျွန်တော်တို့ prototype တွေစမ်းပြီးတော့လုပ်နေပါတယ်
မလလဝင်ရပညာရေးနဲ့ပတ်သက်ပြီးတော့ဆရာဆရာမတွေကိုတိတိပို့ပြီးတော့တိတိရရသင်တန်းတွေပေးနေအောင်စဉ်းစားရတယ်ဆိုတော့ဟိုဘာကြောင့်ဒီပညာရေးလုပ်ငန်းတွေမှာအထောက်အကူပြုဖို့ဟိုရွေးချယ်ခဲ့တာလဲ
အဲကျွန်တော်ကိုယ်တိုင်လည်းဆရာမတယောက်ပါလွန်ခဲ့တဲ့စိတ်နှစ်ကျော်လောက်က IRVC ကဆရာမပေါ့နောက်အမေရိကန်မှာလာပြီးတော့ကျွန်တော်ပညာရေးနဲ့ပတ်သက်ပြီးတော့တက်ပြီးတော့အထူးပြုသင်တန်းတွေတက်ပါတယ်လေးနှစ်လောက်တက်တယ်ပြီးတော့မြန်မာပြည်ပြန်ပြီးတော့ခါမှလည်းဆရာဆရာမတွေသင်တန်းတွေပြီးတဲ့ကိစ္စတွေအများကြီးလုပ်ခဲ့တယ်ဒီခါမှာဒါကျွန်တော်နေ့စဉ်တွေ့နေရတဲ့ဖြစ်ပျက်တွေပေါ့နော်။နောက်တော့ကျွန်တော်ဆရာဆရာမတွေထက်တန်းလေတန်းအပြင်တက္ကသိုလ် level ဆရာဆရာမတွေအတွက်လည်းကျွန်တော်ညိုကာဘတ်ကောလိပ်နဲ့ပေါင်းပြီးတော့ရန်ကုန်တက္ကသိုလ်နဲ့မန္တလေးတက္ကသိုလ်ကဆရာဆရာမတွေကိုကျွန်တော်တို့စဉ်းစားမပြတ်ပေါ့သင်တန်းပေးတဲ့ဟာတွေလုပ်ပါတယ်။လုပ်တဲ့ခါမှာညိုကာဆရာဆရာမတွေဖိတ်ရတယ်နိုင်ငံတကာဆရာဆရာမတွေဖိတ်ရတယ်ကျွန်တော်ဘတ်ကြွေးပြီးလုပ်တယ်ပေါ့နော်။အဲ့တော့အရင်ထိရောက်တယ်ဒါပေမဲ့တက်ရောက်မှုကြတော့တော်တော်လေးနည်းတယ်ကျွန်တော်တို့အခုဆိုရင် train media ဆရာဆရာမတွေအယောက်100ကျော်ရှိပြီပေါ့နော်အဲရွေချက်ကတော့ကိုဆရာဆရာမတွေက institute ထောင်ပြီးတော့ပြန်ပြီးကိုလူတွေကိုပြန် train ဖို့ပဲဒါပေမဲ့အဲ့ဒီကိုမရောက်နိုင်သေးတဲ့အခါမှာ funding ကအခုဆိုရင် land work မှာရက်သွားပြီပေါ့ကျွန်တော်တို့ပေးတဲ့ funding ဖွဲ့စည်းရသူ November လနောက်ပိုင်းဆိုမပြီးတော့ဘူးဆိုတော့အဲ့လိုမျိုး funding အများနဲ့ရှာနေရတော့ sustain မဖြစ်နိုင်ဘူးအဲ့တော့ကျွန်တော်ကဒီထက်ပိုပြီးဈေးလည်းတက်တာမယ်ပိုပြီးတော့လည်းကျိုးရှိပြီးထိရောက်မယ်နီလန်းကိုရှာရင်းနဲ့ဒီလိုရောက်လာပါဟုတ်
โอเคสรุปอกูပြောတယ်လေဒီ virtual reality ပေါ့လေဒါကိုဒီနည်းပညာကိုအသုံးချပြီးတော့ခုနလိုတိတ်ပြီးတော့အကုန်ကြမများပဲနဲ့ဟိုဆရာဆရာမတွေကိုထပ်ပြီးတော့သင်တန်းတွေဝင်ပို့ချနိုင်မြဲအစီအစဉ်နဲ့ပတ်သက်ပြီးတော့လုပ်နေတာဆိုတော့ဟိုဒီလိုအစီအစဉ်မျိုးဘယ်တော့လောက်စနိုင်မြဲဆိုပြီးတော့မျှော်မှန်းထားတာမျိုးရှိပါလေ
โอเคလာမယ့်6လအတွင်းတော့ကျွန်တော်ပထမဆုံး prototype တွေပထမဆုံးစတင်ခန်းတွေကိုလိုက်ပြီးတော့ video ရိုက်တဲ့ဟာပေါ့ virtual reality နဲ့360 video ရိုက်တဲ့ဟာတွေလုပ်ပါမယ်အဲ့ဒါကအခုကျွန်တော်ချိတ်ဆက်ထားတာတော့ဖင်လန်ကဆရာဆရာမတွေ train တဲ့ကျောင်းပေါ့နော် cricket prestige ကျောင်းကြီးတစ်ခုနဲ့ချိတ်ထားပါတယ်သူတို့နောက်ဖင်လန်ကတက္ကသိုလ်ဖင်လန်ကကျောင်းနေမှာဆိုရင်သူကပြောတယ်ကျောင်းသားတွေကနေရာနေရာရင်သူတို့အတန်းထဲမှာတယောက်မှတယောက်လာလာပြီးတော့ visitor တွေရှိရယ်ပေါ့နော်လာလေ့လာတဲ့လူတွေရှိရယ်ဘာလို့လဲဆိုတော့ကမ္ဘာမှာအကောင်းဆုံးဆိုတဲ့ finish education ကိုလေ့လာခြင်းတဲ့လူတွေအများကြီးကျွန်တော်မြန်မာပြည်ကဆိုလဲတော့လေ့လာခြင်းတာပဲကျွန်တော်ကိုယ်တိုင်ဆိုလဲရောက်ဖူးခြင်းနဲ့တော့လေ့လာခြင်းနဲ့ဒါပေမဲ့ရောက်ကျွန်တော်သွားတယ်ဆိုရင်တော့မှာကျွန်တော်တယောက်ရဲ့အသိပဲရှိမယ်ဒါပေမဲ့အဲ့ဟာကိုမြန်မာတပြည်လုံးတိုင်းတာနဲ့နောက်တစ်ကမ္ဘာလုံးတိုင်းတာနဲ့ဘယ်လိုလုပ်နိုင်မလဲဆိုတော့ technology ကိုသုံးမှရမယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒီလာမယ့်6လအတွင်းမှာprototype လုပ်နေတာဒီအတန်းထဲက virtual reality တကယ်အတန်းထဲကိုရောက်တယ်လို့ခံစားရကိုကိုယ်တိုင်အတန်းထဲကကျောင်းသားတွေနဲ့ interact လုပ်တော့လုပ်လို့မရသေးဘူးကျွန်တော်နိုင်ငံက internet အခြေအနေကြောင့်ပေါ့နော်ဒါပေမဲ့ technology ရကတော့နည်းပညာရကတော့အတန်းထဲကိုရောက်ပြီးတော့ interact လုပ်လို့ရတဲ့အခြေအနေထိရောက်နေပြီဒါပေမဲ့ကျွန်တော်တို့ကတော့ internet အဲ့လောက်မကောင်းတဲ့အခြေအနေအဲ့လောက်တော့လုပ်လို့မရသေးဘူးလုပ်လို့ရတဲ့အခြေအနေက free download version နဲ့ဆရာဆရာမတွေကဒီဟိုတကယ်ကဘာပေါ်ကအကောင်းဆုံးတက္ကသိုလ်တွေအကောင်းဆုံးစာသင်ခန်းတွေထဲမှာဝင်ထိုင်ကြည့်လို့ရတဲ့အနေအထားမျိုးရအောင်စမ်းသပ်နေပါအခု6လအတွင်းမှာတော့ကျွန်တော်တို့ classroom စေကူးလောက်တော့ထွက်လာအောင်တော့လုပ်နေပါတယ်ဟုတ
်ဆိုတော့နောက်တစ်ခုကလည်း Silicon Valley ဆိုတာဒါအမေရိကန်မှာတော့ဒါတော်တော်နည်းပညာနဲ့ပတ်သက်ပြီးတော့နာမည်ကြီးတဲ့နေရာပေါ့လေဒီအမေရိကန်မှာဒီနောက်ပိုင်းထွက်ပေါ်လာတဲ့နည်းပညာတွေမှန်သမျှဟာ Google တို့ Facebook စတဲ့ဒီ community တွေလည်း Silicon Valley မှာပဲအခြေစိုက်ကြတာဆိုတော့ဒီ Silicon Valley မှာကြုံတွေ့ရတဲ့အခြေအနေလေးကိုနည်းနည်းတော့ဟိုအဲ့ဒီအတွေ့အကြုံလေးကိုပြပြပေးပါလား
အထူးသဖြင့်ကျွန်တော်တို့ကျောင်းမှာပေါ့ဒီ Singularity University မှာ market တွေကိုမရောက်သေးတဲ့နည်းပညာတွေအများကြီးရှိတယ်။နောက်ကိုယ်နဲ့အတူကျောင်းလာတဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့ကထိပ်သီးပညာရှင်တွေလို့ဖြစ်နေ။ဥမာလောက်ကဘာကိုရောက်ထူးတဲ့လူတွေပါတယ်။နောက်ပြီးတော့လည်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျမယူမကောင်းကျွန်တော်ကန်ဆာယောဂရှင်တွေပါတယ်ဆိုရင်အခုကရှိတဲ့အပြင် market ထဲမှာရှိတဲ့နည်းပညာကဟိုပါပေါ့ ဟာကီမိုသရပီနဲ့ပဲဒါပေမဲ့ဒီကចောင်းသားတွေလုံနေတဲ့ဟာတွေကဂျင်းကိုအက်တစ်လုပ်တဲ့ဟာမျိုးတွေလူစုမျိုးကတော့တစ်ခါမှလည်းမကြဘူးဒီနည်းပညာတွေဒီရောက်လာပြီးတော့ရာဝတ္ထုတွေကိုအုံနောက်နဲ့ control brain နဲ့ mind နဲ့ control လုပ်တဲ့နည်းပညာတွေရောဒါတွေဆိုတော့တစ်ခါမှရှိတယ်လို့တော့မထင်ထားတဲ့ဟာဆိုဒီလျှောက်ချင်းကိုယ့်ကိုအရင်က Harvard ကမကလို့ဘယ်ရပဲရလာရလာချက်ချင်းပဲဝတ်ကြပြီးတော့ငယ်တန်းရောက်သွားလို့ခံစားရတယ်
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆိုလ်အမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါမနက်ပိုင်းမှာနားဆင်နိုင်ပါတယ်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့သက်ကစီစဉ်တင်ဆက်ထားပါတယ်ရှင်
ဒီတစ်ပတ်တော့ကားလန်တွေဖောက်လို့ပြင်ဆင်ထိမ့်သိမ်းတာနဲ့ပတ်သက်ပြီး American ပြည်ထောင်စု Virginia ပြည်နယ်ကလမ်း engineer ဦးဝင်းဖေကိုမေးမြန်းပြီးတင်ပြပေးမှာပ
ါ။လမ်းမှာကျွန်တော်နှမျိုးနှစ်စားရှိပါတယ်။တစ်မျိုးကတော့ဘာလဲဆိုရင် pavement က rigid pavement လို့ခေါ်တာရှိပါတယ်။နောက်တစ်ခုက flexible pavement။ rigid pavement မှာကတော့ကျွန်တော်ဒီ America မှာတော့ဒါပဲအများဆုံးသုံးပါတယ်ကျွန်တော် concrete.ကျန်ပါတယ်အဲ့ဒီပုံမှာမှကျွန်တော်တို့ကတ်ရပါပါလေးပုံနဲ့ပြောခုတ်ရင်လောက်ထားတာပေါ့လေအဲ့ဒါက rigid payment လို့ခေါ်ပါတယ် now flexible payment ဆိုတော့ကျွန်တော်တို့ဒီပမာပြည်မှာရင်းတော့လျှောက်ကျွန်တော်တို့ဒီသုံးလာခဲ့တဲ့ရိုးရိုးမြေကြီးပုံမှာပဲကြောက်ခဲအလွာလေးပေါ့လေအဲ့ဒါကြီးထပ်ထပ်ပြီးနောက်ဆုံးပုံကနေကတ်ရနဲ့အုပ်ပြီးတော့ payment လောက်ထားတာအဲ့ဒါအဲ့ဒီ payment ကိုတော့ flexible payment လို့ခေါ်ပါတယ
်ဆိုတော့ဒီလိုလမ်းနေဖောက်ဖို့အတွက်အစိုးရကနေပြီးတော့သူတို့စီမံကိန်းတွေချတယ်ဒီနေရာဒီနေရာလမ်းဖောက်မယ်ဆိုရင်လမ်းအင်ဂျင်နီယာတယောက်အနေနဲ့ပေါ့နော်ဒီလမ်းကျောကိုဒီလမ်းဖောက်တဲ့နေရာကိုဘယ်လိုရွေးချယ်ပါလဲဟိုလမ်းခိုင်ခိုင်ခန့်ခန့်ဖြစ်အောင်လို့ပေါ့နော်ဘာကိုဦးစားပေးပြီးတော့ကြည့်ရပါလဲ
အကျန်းဆင်းကတော့ကကျွန်တော်တို့လမ်း alignment ကိုသက်ဆိုင်ရာအချို့ရေးပိုင်းပုံစံတွေပါညှိနှိုင်းပြီးတော့ environmentally socially အဲ့အရာတွေချိန်ပြီးတော့လမ်း alignment ဇီရိုကိုယ်စင်နေရာနဲ့ကိုယ်ရှောင်းနေရာရှောင်းအဲ့ဒါပထမဆုံးသတ်မှတ်ပါတယ်အဲ့လိုသတ်မှတ်ပြီးတမ်းမြင်ရပြီဆိုရင်ကျွန်တော် design နိုင် engineer ကလမ်းရဲ့ alignment ပေါ့ center line of the road ပေါ့အဲ့ကောင်ကိုကျွန်တော်တို့ကနေ computer နဲ့ထည့်အောင်နေမြင်ရောနောက်ပေးပတ်လေဒီကိုယ်ဆိုအားရရဒါရီကို guideline နေရှိပါတယ် guideline ဆိုတာကျွန်တော်ဒီမှာတော့ American Association of the Civil State Highway Association ပေါ့ဒီ ASTO လို့ခေါ်ပါတယ်အဲ့ဒီကနေသတ်မှတ်ထားတဲ့ကျွန်တော်ပုံစံအတိုင်းဘယ်လောက်ကိုရမယ်ဘယ်လိုပုံစံနဲ့ကိုရမယ်အထက်ရောက်ဘယ်လိုသွားလို့ရတယ်ပြီးပညာဘယ်လောက်ထိအောင်ကိုရလို့ရတယ်ဆိုအဲ့အရာတွေကိုကြည့်ပြီးတော့ကျွန်တော်တို့ကလိုင်းချင်တယ်အသေးစိတ်ပေါ့လေဒီ alignment ကိုတည်ရပါတယ်အဲ့ဒီ alignment ကဘာလဲဆိုရင် top of the pavement ပေါ့လေအဲ့တော့ mood view မှာကျွန်တော်တို့ဒီဖြတ်သွားတဲ့နေရာတွေမှာမြင့်တဲ့နေရာတွေရှိလို့ရှင်တယ်ပဲမြင့်တဲ့နေရာမြေကြီးကို cut လုပ်ပေါ့ဟိုနှိမ့်သွားတဲ့နေရာမှာကြောက်လဲမြေကြီးထပ်ဖို့ပေါ့အဲ့ထပ်ဖို့ပြီးနောက်ဆုံး final ဖြစ်တဲ့လိုင်းရဲ့ line ဟာသို့သော်တော်တက်မှတ်တဲ့ line အတိုင်းရှိဖို့ဒါကျွန်တော်တို့အဲ့လိုတည်ဆောက်ရပါတယ်ဒီရေသွားရေလာပေါ့လေလမ်းထားပြီဆိုတဲ့ကွာကျွန်တော်တို့ပတ်ဝန်းကျင်မှာရှိတဲ့ drainage system ကိုကျွန်တော်တို့ကဖရာဇုံလေးလာပါသေးတယ်ခြေဟာဒီလမ်းရဲ့ဟိုဘက်ဒီဘက်ဘလို့ဖြတ်သွားပြီလေဒါမို့လည်းပဲဒီလမ်းပေါ်မှာအများရေကပြန်ပြီးစီးလာမလားအဲ့လိုပုံစံတွေကြည့်ပြီးတော့ကျွန်တော်တို့ဟို drainage system ကိုမြောင်းတူပြီးစေနေတူအောက်ကနေပြီးတော့ကားဘက်ခံပြီးတော့ရေတွေဟိုဘက်ဒီဘက်ကိုလွှဲပြီးတာလွှဲပြီးပေါ့လေအဲ့လိုမျိုးတွေကိုလုပ်ပြရပါတယ
်ဆိုတော့လမ်းကိုလမ်းကျောကိုရွေးတဲ့အခါမှာအောက်ခံမြေလွှာ
အဲ့ရေးကြည့်ပါလေ။အောက်ကမြေလွာကောင်းကောင်းမလီ residual soil နောက် transported soil ပါ။ residual soil ဆိုတာကတော့ငကူအောက်ကရှိတဲ့ကြောက်သားနေ weathering ဖြစ်ပြီးတော့ဒီဖြစ်တဲ့ soil ပေါ့လေ။ဒီ soil မျိုးကတော့အောက်ခံတောင်နေတဲ့ပုံမရှိပါလေ။ဆိုတော့သူ့ပုံမှာဆောက်လို့ရှိရင်ကျွန်တော်တို့ကလမ်းနေရာပို့ပြီးတော့ကောင်းမှာပါလေ။ transported wise ဆိုတော့ကျွန်တော်ဒီရှော့မြေတွေပေါ့လေ။အဲ့လိုမြေကြီးပေါ်ကြတော့ကားလမ်းရဲ့တောင်နေမှုရအောင်လို့ကတော်တော် view ဆိုက်ရပါလေ။မြေလွာအစ်စ်တွေချိုးနေရတယ်ပြန်လဲပြန်ဖိုးရတယ်ရှိပါလေ။ဆိုတော့ပတ်စံနဲ့ပိုးကုန်တာပေါ့လေ။ဆိုတော့မြေသားအောက်ခံကောင်းတဲ့နေရာ region မှာဆိုလို့ရှိရင်ပတ်စံကုန်တက်တာလေ။ဒီ strength ကိုလမ်းရဲ့တောင်နေမှုကြားရှိဖို့အတွက်ကိုအဲ့ဒါအင်တာမတ်ကိုအဆင်ပြေတယ်ပေါ့လေ။ transported soil နေရာတွေကြတော့ကကျွန်တော်တို့ကနေပြေသားတွေပြန်လဲရတာရှိတယ်။သူရဲ့ strength ကိုတခြားတိုင်ရတယ်ပြရတယ်ရှိပါလေ။
ဆိုတော့အောက်ခံမြေလွှာကိုကြည့်ပြီးတဲ့အခါမှာလမ်းတစ်ခုဖောက်ပြီးဆိုတော့ဒီလမ်းအတွက်ပေါ့နော်ဘာတွေအရေးကြီးပါလဲဒီလမ်းခိုင်ခံ့မှုအတွက်ဘာတွေအရေးကြီးပါလဲပြောပြပေးပ
ါခိုင်ခံ့မှုဆိုတော့ကျွန်တော်တို့အဓိကတော့အောက်ကဒီမွေးစားဝင်တာပေါ့လေအောက်ခြေကဆွဲကိုလည်းပဲကိုလိုချင်တဲ့ဒီဆွဲကိုခြေကိုလိုချင်တဲ့ဆွဲဆိုတာကျွန်တော်များသောအားဖြင့်တော့ဒီ silty ဆွဲတွေပေါ့လေကလေးရီဆွဲဆိုလို့ရှိရင်ကျွန်တော်တို့ဓာတ်တွေထုထုတ်ဖြစ်ပါတယ်ကလေးရီဆွဲဆိုရှွံ့မြေပေါ့ရှွံ့မြေပြောစားတွေကိုတော့ကျွန်တော်တို့ကပြင်နိုင်တော့ဒီကောင်တွေဖယ်ထုတ်ပြီးတဲ့အခါမှာဆိုတော့ဆီလ်တီဖြစ်တဲ့ဆွဲပ ဖို့ပြီးဆွဲချတောင်းတမှုရပြီလို့ရှိရင်ကျွန်တော်ခေါ်လာတော့ bearing capacity ကပါလိဒိုင်းနဲ့ bearing capacity ရပြီလို့ရှိရင်အဲ့ဒီအခါမှာ browser အောက်ခံပြေသားကိုကျွန်တော် separate ခေါ်တာပါလိအဲ့ separate ကို browser ကျွန်တော် ruler နဲ့နင်းပြီးတော့တောင်းနေအောင်လုပ်ရတယ်ကျွန်တော်ဆွဲရဲ့ဒီ aggregate ရဲ့ size တွေပေါ့လိတဲမီ size ရှိတယ်တဲတဲ့နှုတ်သွားတဲ့ size ရှိတယ်နောက်ကြောက်ရက်ခဲ size တွေရှိတယ်အလူချင်းနဲ့ဆိုင်ရတဲ့အခါကြည်ဖြန့်ဖြန့်ပြီးတော့ကျွန်တော် rule line နဲ့ကြည့်ရပါတယ် subbrake ပြီးလို့ရှိရင်အဲ့ပေါ်မှာ sub base ဆိုတာကကျောက်ရှိခဲနဲ့တဲနဲ့ရောထားတဲ့လူချင်းနဲ့ gradation ပေါင်းစုံပါတဲ့ဟာပေါ့လေအဲ့လိုလုပ်လို့ရှိရင် compact အကောင်းဆုံးရတယ် land ရဲ့ strength လည်းဘယ်သူကပို့ပြီးတော့တောင်းနေလို့ရှိတယ်နောက်ချက်ကလည်း moisture ကိုလုံအောင်လုပ်ရေကိုလုံအောင်လုပ်တာဆိုအဲ့လို subbrake ပေါ်နေပြီးတော့ထပ်ပြီးတော့တင်ရပါတယ်အခုပြောနေတော့ flexible ကိုတော့ပြင်ပြောင်းပြောနေမှာဒီအိုက်ပေါ်မှာ as for concrete ကျွန်တော်ပေါ်လောင်ရပါတယ်။ကတ္တရာနဲ့ဒီကြောက်ခဲတွေနဲ့ရောပြီးတော့ငွေထက်တာပေါ့လေ။အဲ့ဒါ as for concrete လို့ခေါ်ပါတယ်။အခုတော့ကမ္ဘာမှာဒါအုပ်အများဆုံးမှတုံးပါတယ်။ဆိုတော့ပြောတယ် as for concrete ပထမ base ကိုကျွန်တော်6လက်မောင်းအလုပ်တင်လိုက်ရပါတယ်။ဒီ as for concrete ထဲမှာဆက်ကအကြီးပေါ့လေ။ဒီ3လက်မောင်းနေပြီးတော့အကြီး4လက်မောင်းလောက်ကြီးအောင်ပေါ့လေ။ as for အကြီးလည်းပါပါရဲ့
။ဒီ American နိုင်ငံမှာဘာတွေဘယ်လိုလမ်းတွေကိုဘယ်လိုပြင်လဲဆိုတော့ land engineer တယောက်အနေနဲ့နည်းနည်းပြောပြပေးပါ
လမ်းนี่ပြင်တာကတော့ဒီမှာတော့လမ်းนี่ကတက်တန်းကုန်သွားရဲ့ဆိုရှိကတ်တရလမ်းမရီ S4 ဒီလမ်းပြတက်တန်းကများသွားဖြစ်တော့15နှစ်နဲ့အနည်း20ကြာလောက်မှရှိပါတယ်တက်တန်းကုန်နေဆိုတာကကတ်တရလမ်းအပေါ်မှာဒီအကွဲကုန်တာ Crocodile Crab လို့ခေါ်တဲ့ပုံစံနဲ့ Block ပေါ့လीကတ်တရတွေကွဲကုန်တဲ့ပုံစံရှိဒါဆိုရင်လမ်းရဲ့တက်တန်းကုန်ပါတယ်အဲ့မျိုးဆိုရင်ဒီလမ်းတလမ်းလုံးကိုကျွန်တော်တို့ကအကုန်လုံး stripping လုပ်လိုက်တယ်။နောက် milling လုပ်လိုက်တယ်။နောက်ဘဝနေ export ပြန်ပြီးတော့အစ်စ်ပြန်ခင်းတယ်ပေါ့။ပုံမှန်လမ်းကိုတတန်းကုန်တဲ့လမ်းပြင်တာပေါ့။များသောအားဖြင့်တော့မြို့တွေထဲမှာဒီလမ်းမှာ port hole တွေဆိုတာရှိတယ်။ port hole ဆိုတာနေရာလိုက် localize ဖြစ်တဲ့နေရာမှာအောက်ခြေကနေပြီးတော့မြေပြော့ပြီးတော့ကျွန်ကျသွားလို့ဖြစ်တာလည်းဖြစ်တယ်။တချို့ကြလည်းပဲကတ္တရာကနှစ်ထပ်သုံးထပ်မှာနောက်တစ်ခုအစ်စ်ပြန်ခင်းတဲ့အချိန်တုန်းကအဲ့တည်းမှာဒီဘိုင်းနီးယားတိမကောင်းလို့အဲ့ကိုကွာကြပြီးတော့ဒီအကွဲနေရာတွေပေါက်ထွက်သွားမျိုးလည်းရှိတယ်ဆိုတော့အဲ့ဒါမျိုးကြတော့ export concrete ကိုပြန်ပိတ်ပြီးတော့ပိုးဝါနေ body roller နဲ့ပြန်ဖြည့်လိုက်တာမျိုးရှိပါတယ်ဒါတော့ယာယီပေါ့လေအဲ့ဒါမျိုးဒီပြင်ဆင်တဲ့သဘော
လမ်းကိုဒါမျိုးခင်းပြီးသွားပြီဆိုရင်ဒီလမ်းတလမ်းထိမ့်သိမ့်မှုအတွက်ဘာတွေလုပ်ရပါလဲ
အဓိကတော့လမ်းကြကြခံအောင်လို့ကတော့စိုးစားဆဆောက်တော့ပြည့်စီလဲတောင်းတတင်းတင်းရှိတယ်ဆိုရင်ရေအောက်ထဲကိုဆင်းဝင်မှုလမ်းထဲကိုရေတိုက်စားမှုဒါအဓိကပါပဲအဲဒီကိုကြည့်အဲ့မှာရှင် resident engineer ပေါ့လေတာဝန်ရှိတဲ့ဘုရားအမြင်နဲ့သူကြည့်နေရပါတယ်။ဘာပြီမှာတော့ရှင်တော့လမ်းဘူးခေါ်တာပေါ့လေ။လမ်းဘူးသူတတ်မှတ်တာတည်းကသူပိုင်တဲ့နေရာပေါ့လေ။ကျင်းနေဆောင်ကြည့်နေရပါတယ်
။လမ်း engineer ဦးဝင်းဖေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြစီ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော်။
အခုမြို့သက်စီစဉ်တင်ဆက်ပေးတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။မနေ့ဖန်စနေနေ့မနေ့ပိုင်းမှာလည်းဒီသိပ္ပံနဲ့ဤပညာအစီအစဉ်နဲ့အမျိုးသမီးကန္တာတွေကိုပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုအစီအစဉ်အဆုံးမသတ်ခင်မှာတရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင
်။ရုပ်နိုင်ငံမှာရောက်နေတဲ့ဒေါန်ဆန်းစုကြည်ဟာဒီနေ့ညနေပိုင်းမှာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံအနာဂတ်ဆက်ဆံရေးကိစ္စတွေကိုဆွေးနွေးပါတယ်။ဒေါ်ဆန်းစုကြည်အခုခီးစဉ်ဟာမြန်မာနိုင်ငံမှာအစိုးရအသည့်ဖွဲ့စည်းပြီးကြတဲ့ကဆိုရင်တရုတ်နိုင်ငံပထမဆုံးခီးစဉ်ဖြစ်ပြီးတော့ဒီခီးစဉ်ဟာနှစ်နိုင်ငံကြားပြည်ပြစုံတဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုဖွံ့ဖြိုးတိုးတက်ဖို့အခိုင်အမာတွန်းအားပေးလိမ့်မယ်လို့ယုံကြည်တဲ့အကြောင်းတရုတ်သမ္မတကပြောပါတယ်မြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့ကိစ္စကိုတရုတ်အနေနဲ့အထူးအရေးကြီးတဲ့ကိစ္စအဖြစ်သဘောထားတဲ့အကြောင်းနှစ်နိုင်ငံဆက်ဆံရေးမှာတိုးတက်မှုအသေးရဖို့နှစ်နိုင်ငံပြည်သူတွေအတွက်ခိုင်မာတဲ့အကျိုးကျေးဇူးတွေပေါ်ဆောင်နိုင်ဖို့အတွက်မှန်ကန်တဲ့လမ်းကြောင်းအတိုင်းဆက်သွားတင်ပါတယ်လို့တရုတ်သမ္မတကပြောပါတယ်ထိုင်းနိုင်ငံတောင်ပိုင်းကကမ္ဘာလက်ခီးတွေအသွားများတဲ့နေရာတွေမှာဘုံးတွေပေါက်ကွဲတာကြောင့်နိုင်ငံသားတွေအပါအဝင်လူ30ကျော်သေဆုံးတန်ရာရပြီးတဲ့နောက်သတင်းတပတ်အကြာမှာတော့ကမ္ဘာလက်ခီးတွေလုပ်ငန်းအ мян ပြန်ပြီးတော့နလန်ထူလာဖို့မျှော်လင့်ထားကြပါတယ်။ဒါပေမဲ့လည်းနောက်ထပ်တိုက်ခိုက်မှုတစ်ခုခုထပ်ဖြစ်လာမယ်ဆိုရင်တော့ထိုင်းစီးပွားရေးမှာအဓိကကဏ္ဍတစ်ခုဖြစ်သတ်မှတ်ထားတဲ့ကမ္ဘာလက်ခီးတွေလုပ်ငန်းမှာပိုပြီးအထိနာလာဖွယ်ရှိတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။အမေရိကန်ကနေအီရန်ကိုပေးတဲ့အမေရိကန်ဒေါ်လာတန်လျာဟာဒီရန်မှာထင်းထင်းထားခဲ့တဲ့အမေရိကန်နိုင်ငံသားတွေလွမြောက်ရေးအတွက်တွန်းအားဖြစ်စေဖို့ပေးခဲ့တာလို့သမရဥပမာဆွေအောင်ဖွဲ့ကဂျာတာပရီနေမှာပထမဆုံးချင်းလူသိရှင်ကြားရှင်းရှင်းလင်းလင်းပြောလိုက်ပါတယ်။ Republican သမရလောင်းဒေါ်နယ်ထရမ်ကသူအပြင်းထန်ပြောခဲ့မှုတာတချို့နဲ့ထိခိုက်ညံ့နာစေတဲ့အပြောဆိုတချို့နဲ့ပတ်သက်ပြီးတော့နောင်တရမိတဲ့အကြောင်းဂျာတာပရီနေကမဲဆွယ်စည်းဝေးတစ်ခုအတွင်းပထမဆုံးချင်းပြောသွားပါတယ်ခင်ဗျာ။
တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American တန်ရက်စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.